Welcome to the Voice of America in Burmese.
Washington News of VOA American တန်ခါနေ2020ပြည်ဇူလိုင်လ30ရက်စာသားပဒေးနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်ပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုစမအင်ဂျင်နိုင်နဲ့ကိုရဲမင်းချွန်းတို့ကကြည့်ဆက်ပါပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမှာငှက်ဖျားယောဂါဆေးအသုံးမပြုဖို့ထိတ်တန့်ကျွမ်းကျင်သူတဦးကတားမြစ်ထားပေမဲ့ American သမ္မတဒေါ်နယ်ထရန့်ကတော့ငှက်ဖျားဆေးကိုတုံ့ကြဖို့ဗုဒ္ဓဘူးနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။ Hydroxychloroquine ကိုသူကိုယ်တိုင်အသုံးပြုကြောင်းဒီဆေးပေါ်မှာယုံကြည်ဖို့ဖြစ်လာစေတဲ့အဖြစ်အပျက်တွေရှိနေကြောင်းနဲ့လူများစွာကသူနဲ့သဘောတူကြောင်းထရမ့်ကအင်ဖြူရောမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ COVID-19 ရောဂါအရေးပေါ်ကုသရေးအတွက်ငှက်ဖျားဆေးသုံးခွင့်ခွင့်ပြုချက်ကို American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှု FDA ကမကြာသေးခင်ကပဲရုပ်သိမ်းခဲ့တာပါ။ကုသရောဂါဆိုင်ရာထိတ်တန့်ကျွမ်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကသူ့အနေနဲ့ FDA ပြဋ္ဌာန်းချက်ကိုသဘောတူကြောင်း ABC ရုပ်သံအစီအစဉ်မှာပြောကြားခဲ့ပါတယ်။ Hydroxychloroquine ရဲ့ထိရောက်မှုကိုလေ့လာတဲ့လက်တွေ့ဆန်းသပ်မှုတွေအရ COVID-19 ရောဂါအတွက်ထိရောက်မှုမရှိဘူးဆိုတာကိုပြသနေတာတွေ့ရကြောင်းဖောက်ချီကပြောပါတယ်။ American ပြည်ထောင်စုမှာလူပေါင်း 4.3 သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရပြီးသေဆုံးသူပေါင်း 35,000 နီးပါးရှိနေပြီးကမ္ဘာတစ်ဝန်းလုံးမှာကူးစက်မှုအမြင့်ဆုံးနိုင်ငံအဖြစ်ရှိနေပါတယ်။American ပြည်ထောင်စု Texas ပြည်နယ် Republican Outlook အမတ် Louis Gohmert ကသူ့မှာယောဂါလက္ခဏာမပြဘဲ coronavirus ကူးစက်နေရကြောင်းပြောကြားခဲ့ပါတယ်။သူ့ကိုလွှတ်တော်မှာမကြသေးခင်ကပဲနှာခေါင်းစီးတက်မထားတာကိုတွေ့မြင်ခဲ့ကြရတာပါ။အင်္ဂါနေ့က Outlook တရားစီရင်ကော်မတီမှပြုလုပ်တဲ့ရှင်းနေချုပ် William Barr ရဲ့ကြားနာပွဲကိုတက်ရောက်လာချိန်မှာ Gohmert ဟာနှာခေါင်းစီးတက်ဆင်ထားခြင်းမရှိခဲ့ပါဘူး။ကြည့်ခဲ့တဲ့လက CNN နဲ့တွေ့ဆုံမေးမြန်းကမှာတော့သူဟာပုံမှန်စစ်ဆေးမှုခံယူနေတဲ့အတွက်နှာခေါင်းစီးကိုတခါတည်းရန်တက်ဆင်ခြင်းမရှိဘူးလို့ Gohmert ကပြောခဲ့တာပါ။ဒါပေမဲ့လို့ကြည့်ခဲ့တဲ့သတင်းတစ်ပတ်နှစ်ပတ်အတွင်းသူဟာနှာခေါင်းစီးကိုအချိန်အတော်များများတက်ခဲ့တယ်လို့ဗီဒီယိုထဲမှာ Gohmert ကပြောပါတယ်။ဒါအပြင်အခုတော့အခြားသူတွေကိုမကူအောင်သူ့အနေနဲ့အထူးဂရုစိုက်မယ်လို့လည်း Outlook တော်အမတ်ကပြောပါတယ်။ American ပြည်ထောင်စုဟာဂျာမနီနိုင်ငံမှာတက်ဆွဲထားတဲ့စစ်သားပေါင်း 12,000 ခန့်ကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်။ဒါဟာကာကွယ်ရေးအသုံးစရိတ်ကိစ္စမှာသူ့ခေါ်စီကံလိုက်နာခြင်းမရှိတဲ့နိုင်ငံတစ်ခုမှာ American စစ်တပ်ထားရှိမှုကို short ချမယ်ဆိုတဲ့သမ္မတ Donald Trump ရဲ့ကြေညာချက်အတိုင်းလိုက်နာဆောင်ရွက်တာဖြစ်ပါတယ်။အခုလိုဂျာမနီကနေ American တပ်ဖွဲ့ဝင်တွေပြန်ခေါ်ယူတဲ့အစီအစဉ်အရတပ်ဖွဲ့ဝင် 9,600 ကိုဘယ်လ်ဂျီယံနဲ့အီတလီအပါအဝင်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကိုပြောင်းရွှေ့တာဝန်ပေးမှာဖြစ်ပါတယ်။နောက်ထပ်တပ်ဖွဲ့ဝင်6,400ကတော့ American ပြည်ထောင်စုကိုပြန်ခေါ်ယူမှာဖြစ်ပါတယ်။အများစုကို Black Sea ပင်လယ်နဲ့ဒေသဘက်မှာအဆက်မပြတ်အလှည့်ကျပင်ဒဂွန်စစ်ဌာနချုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။တရုတ်ပိုင် application TikTok ကိုနိုင်ငံလုံခြုံရေးကိစ္စအောက်မှာ American အစိုးရကသုံးသပ်စစ်ဆေးနေပြီးဒါနဲ့ပတ်သက်လို့သမ္မတ Donald Trump ကိုလာမယ့်သတင်းပတ်အတွင်းအကြံပြုတင်ပြဖို့ရှိကြောင်းဗန်နာရေးဝန်ကြီး Stephen Mnuchin ကပြောပါရယ် TikTok နဲ့ပတ်သက်လို့ဘယ်လိုကင်တွယ်မလဲဆိုတာစဉ်းစားနေကြောင်းလဲ Trump ကဗုဒ္ဓဘူးနေ့မှာပြောကြားခဲ့တာပါဗီဒီယိုဖိုင်တွေတင်ပြလို့ရတဲ့ social media application ဟာ American နဲ့ကမ္ဘာတစ်ဝန်းမှာအလွန်လူကြိုက်များနေပါတယ်ကမ္ဘာတစ်ဝန်းကနေအဲ့ဒီမှာတင်ထားတဲ့ဗီဒီယိုဖိုင်ပေါင်း1 billion လောက်ရှိပြီးအဲ့ဒီထဲကဗီဒီယိုပေါင်း165သန်းဟာ American ကဖြစ်ပါတယ်ရှင်
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရေမထွန်ပါ VOA American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ Crystal Meth မူရင်းစိတ်ကြွစေ200 kg ကိုအင်ဒိုနီးရှားနိုင်ငံဘန်ကာဒါလီတမ်းမြို့မူရင်းစီဝါနေနေရဲ့ရတပ်ဖွဲ့နဲ့အကောက်ခွန်ဌာနကမနေ့ဗုဒ္ဓနေ့ကဖမ်းဆီးရမိခဲ့ပါတယ်ဒီမူရင်းစီတွေကို White Corn 2020စစ်စီရေလုပ်ပြီးဖမ်းမိခဲ့တာလို့ရမှုချုပ်ဝါဟူဟာဒီနင်ဂရက်ကအနောက်ဂျပန်ပြည်နယ်စီကာရာမြို့မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုဖမ်းဆီးရမိတဲ့စ ိတ်ကြွစီတွေကိုမြန်မာနိုင်ငံကနေမောင်းခိုတင်သွင်းလာပြီးမလေးရှားနိုင်ငံက10အင်ဒိုနီးရှားနိုင်ငံဘန်တန်မြို့ကိုတည်ဆောင်လာတာဖြစ်ကြောင်းနဲ့အဲဒီကမှ10စိတ်ကမ်းမြို့ဖြစ်တဲ့တန်ဂျွန်ပရီယော့ကနေမြို့တော်ဂျကာတာကိုတည်ဆောင်ခဲ့တာဖြစ်ကြောင်းလည်းရဲချုပ်ကပြောပါတယ်အခုစီးနင်းဝင်ရောက်ဖမ်းဆီးတဲ့အထက်မှာတန်တရားရှိသူ4ဦးကိုဖမ်းဆီးရမိခဲ့ပါတယ်သူတို့ကဘွစ်စီးတွေကိုပြောင်းမှု820တဲ့ဖွက်ပြီးတည်ဆောင်လာတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အဲဒီ4ဦးတွေကတဦးကပြောင်းမှု8တွေရာယူထားရှိတဲ့ကုန်းလုံးရုံကိုသွားရကနေရဲကချေရခံပြီးမွေစီတွေကိုဖမ်းဆီးရခဲ့တာဖြစ်ပါတယ်။မနေ့ဇူလိုင်လ29ရက်နေ့ကအမေရိကန်ပြည်ထောင်စု Washington DC VOA အမေရိကန်တန်လွင့်ဌာနဘင်္ဂလီပါတာဌာနလက်အောက်ကနေရိုဂျာတန်လွင့်အစီအစဉ်ကိုစတင်ထုတ်လွှင့်တာတနေ့ပြမြောက်ခဲ့ပြီးဖြစ်ပါတယ်။ဒီအစီအစဉ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ကုတုပလောင်ရိုဂျာဒုက္ခသည်စခန်းကနေပြပိုးတဲ့သတင်းတွေအပြင်အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံကသတင်းတွေကိုရိုဂျာပါတာစခန်းနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဂျာ Lifeline လို့အမည်ပေးထားတဲ့ဒီရေဒီယိုအတန်လွင့်အစီအစဉ်ထုတ်လွှင့်တာတနေ့ပြမြောက်တဲ့အထိမ်းမှအဖြစ်ညောင်ပြည်နယ်အထက်လွတ်တော်မှာလူဝစ်အာစပူလက်ဒါနဲ့ကလသမကဒုက္ခသည်များဆရာမဟာမင်းကြီးရော UNHCR အဖွဲ့ပြောခွင့်ရလူဝစ်ဒိုနဗန်ဒေါ်နဲ့အတူရိုဂျာလူခွေဆရာအဖွဲ့စည်းတွေကခေါင်းဆောင်တွေကကွန်ပျူတာဝင်လာတွေပြပိုခဲ့ကြပါတယ်ရိုဂျာတမ်းနဲ့စီစဉ်ကိုထုတ်လွှင့်ပေးတဲ့ VOA အမေရိကတန်ကူလည်းရိုဂျာလူမို့တိုင်ဝိုင်နဲ့အဖွဲ့စည်းမျိုးစုံကချီးကျူးစကားပြောကြားခဲ့ပါတယ်ရိုဂျာပါဒါစကားနဲ့ထုတ်လွှင့်တဲ့ဒီအစီအစဉ်ဟာရိုဂျာလူမှုအဖွဲ့အစည်းအတွက်သမိုင်းဝင်ဖြစ်ရဖြစ်တယ်လို့လည်းဂျင်းကျဲရေးနဲ့လူခွေဆိုင်ရာအာတန်ရိုဂျာလူမှုအဖွဲ့ကဥက္ကဋ္ဌမူဟီပူလာကပြောပါတယ်။မြမဆွေရကရိုဂျာဆွေရတဲ့အုံတို့ကိုလက်မခံပေမဲ့မိမမစ်ကိုရောက်နေတဲ့ဒုက္ခတွေကိုပြန်ပြီးစစ်စစ်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ။စီးရီးယားသမ္မတဘာရှာအယ်အာဆက်ကိုထောက်ခံအားပေးတဲ့လူပုဂ္ဂိုလ်တဦးနဲ့အဖွဲ့အစည်း၉ခုကိုအမေရိကန်ပြည်ထောင်စုဝန်ကြီးဌာနလက်အောက်ကနိုင်ငံသားပိုင်ပစ္စည်းများထိန်းချုပ်ရေးယုံ OFAC ကဗဒုနိကတက္ကအရေးယူလိုက်ပါတယ်။ရေးယူခံရတဲ့အဖွဲ့အစည်း၉ခုဟာစီးရီးယားသမ္မတအာဆက်ရဲ့အင်အားဆောက်လုပ်ရေးလုပ်ငန်းတွေကိုထောက်ခံအားပေးနေတယ်လို့အမေရိကန်ဆွေးကယူဆထားတာလည်းဖြစ်ပါတယ်။အစနဲ့စီးပွားရေးအဆက်ဆက်ရှိသူအခရီးလိုက်စားတဲ့စီးပွားရေးသမားတွေကအင်ချမ်ပီရောင်းဝယ်ရေးလုပ်ငန်းတွေမှာယင်းနှိမ့်ညွန့်နှံလို့အပြစ်မဲ့အရသားတွေအဓမ္မပြောင်းရွှေ့ခံကြရတယ်လို့စီးရီးယားပြည်သူတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေနဲ့ပိုပြီးဆိုးရွားလာတယ်လို့အမေရိကန်ဗန်ဒါရေးဝန်ကြီးစတီဗင်မနူချင်းကပြောပါတယ်။အခုတစ်ချိန်ဟာစီဇာအက်ကလို့ခေါ်တဲ့စီးရီးယားအရသားတွေကိုကာကွယ်ပေးရေးဥပဒေအရအိုဖက်ကစီးရီးယားနိုင်ငံကိုဒုတိယအကြိမ်တက်ခတ်အရေးယူတာလည်းဖြစ်ပါတယ်။ဇူလိုင်လ18ရက်နေ့ကလည်းစီဇာအက်နဲ့လူပုဂ္ဂိုလ်အဖွဲ့အစည်း၉ခုကိုပထမအကြိမ်တန်ခတ်အရေးယူခဲ့ပါသေးတယ်။အမေရိကန်နိုင်ငံကတန်ခတ်အရေးယူလိုက်သူတွေဟာစီးရီးယားပဋိပက္ခကနေအကျိုးအမြတ်ထွက်နေသူတွေဖြစ်တယ်လို့လည်းအမေရိကန်အစိုးရကပြောပါတယ်။ဂျပန်နိုင်ငံမှာမနေ့ဗုဒ္ဓဟူးနေ့တည်းတဲ့ COVID-19 ကူးစက်သူလူနာသစ်တစ်ထောင်ကျော်ရှိခဲ့တဲ့အတွက်ဒါဟာကရောဂါစဖြစ်ချိန်ကစလို့ကူးစက်မှုစတင်တင်သွားတာဖြစ်ပါတယ်။မနေ့ကတည်းတဲ့မှာကူးစက်သူ1200ကျော်ရှိတယ်လို့ဂျပန် NHK သတင်းကဖော်ပြခဲ့တာပါ။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်ပြည်ဒေသတွေမှာတရားစောင့်ကြည့်ဖို့နေရာတွေအလုံးလုံးမရှိတော့ဘူးလို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယူရှိဟိဒေရှုဂါကပြောပါတယ်
။ရှုဂါစီးနှုတ်ခတ်ခုံက不十分でない時
ロガレクナーてもぴんた
ね。
ティピュナーリーをティチャー送じぼ。かれにやあろうろうもしやにやれま。ルナーリーをあたないぞ。ロロチョンチョン倒しぼ。データサイヤーそうやりを標たばれる。あとにちょシュガーが、ブレイクソーバイのが東京にもピロでてんさしれぼま標ばれ。そうやにね、あくにろわにでネビデータリーをこんじぼピセたちゃうね。ルジカクワクワにやめシーカン、ソーシャルディスタンスにもないなべ。追送がじゃれルルズじゃ。ヨガクセムでぽみゃらやだとでシュガーがピッて標ဟုတ်ကဲ့ပါတယ်နိုင်ငံအနောက်ပိုင်းအိုဆာကာမြို့မှာမနေ့ကကူးစက်သူ221ယောက်ရှိတဲ့အတွက်ပထမဆုံးချိန်ကူးစက်သူ200အထက်ကိုရောက်ခဲ့ပါတယ်ချက်တော်ပိုင်းနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ကြည့်မှာတော့သတင်းဖလွာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
လမ်းမဲ့ရွေးကောက်ပွဲမှာရှမ်းတိုင်းဒေသကနိုင်ငံရေးပါတီကခုကလှုပ်တော်ကိုယ်စားလှယ်နေရာ200ကျော်အတွက်ရှင်းပြိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရှမ်းနိုင်ငံရေးပါတီကြီးတွေဖြစ်ကြတဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD နဲ့ရှမ်းတိုင်းဒေသများသုသေရေးပါတီ SNDP တို့ကလှုပ်တော်ကိုယ်စားလှယ်နေရာ220ကျော်အတွက်ရှင်းပြိုင်မှုဆင်ဆင်နေတာဖြစ်ပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ကတော့ရှမ်းပြည်နယ်မှာများစုပါဝင်ကိုယ်စားလှယ်125နေရာအတွက်ရှင်ပြိုင်ဖို့ရည်ရွယ်ထားကြောင်းဘာတီပြောခွင့်ရဆိုင်းလိပ်ကပြောပါတယ
်ဒီနေ့ခီတော့ကျွန်တော်စီစစ်ထားတာ125ယောက်ရှိပါတယ်ရှမ်းပြည်နယ်မှာရာဂိုင်းနှုန်းအပြင်80နီးပါးလောက်ဝင်မယ်လို့ပြောလို့ရတော့ပြင်ပြည်နယ်နဲ့တည်းရေခရီးပြည်နယ်နဲ့တည်းရေမန္တလေးတိုင်းကရှမ်းပြည်ဝင်ကြီးရဒါပဲရှိပါတယ်နောက်အိုးထဲမှာတော့ဒီဆိုင်ဝင်မယ်ဟိုပုံးတချမ်းဝင်မယ်ပြီးရင်ပင်လောင်းပေါ့နော် ကိုကန့်ရယ်ပလောင်ရယ်ဓနုရယ်အဲဒီကိုယ်ကအုပ်ချုပ်ကိစ္စတွေကတုံးစုမှကျွန်တော်မဝင်ဘူး
2015ရွေးကောက်ပွဲမှာကိုစလင်နေရတတိယအများဆုံးရရှိခဲ့တဲ့ SNLD ပါတီကဒီဒီချင်းရွေးကောက်ပွဲအတွက်ရွေးချယ်ထားတဲ့ကိုစလင်လောင်းတွေထဲမှာတော့လူသစ်သဝက်ကျော်ပါဝင်နေတယ်လို့လဲဆိုင်းလိတ်ကပြောပါတယ် SNLD ပါတီဥက္ကဋ္ဌခွန်သူဦးပါဝင်ထိတ်တန်းကောင်းဆောင်တွေကတော့ရွေးကောက်ပွဲမှာရှင်ပြန်ကြမှာမဟုတ်ပါဘူးနောက်သာရှမ်းတိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ရှမ်းတိုင်းဒေသများတိုးတက်ရေးပါတီ SNDP ကလည်းသို့တော်ကိုစလင်နေရတရားကျော်ရှင်ပြန်ဖို့ရည်ရွယ်ထားကြောင်းပါတီဥက္ကဋ္ဌဆိုင်းအိုက်ပေါင်းကပြောပါတယ်
တရားကြော်ကိုရွေးမယ်ဗျမြို့နယ်ပေါင်းက35မြို့နယ်ဝင်မယ်ရှမ်းပြည်နယ်မှာ32မြို့နယ်ချင်းက3မြို့နယ်နောက်မလေးတိုင်းက1မြို့နယ်ပေါ့ချင်းနေကောင်းပါပါကျွန်တော်ကြားပြီးတန်းတားနေတယ်လေကိုပြန်ပြီးတော့မျောလဲနေပြီလေ
2015ရွေးကောက်ပွဲမှာတော့ SNDP ကထုတ်တော်ကိုယ်စားလှယ်တနေရတာအနိုင်ရရှိခဲ့တာပါဒီဒီချင်းရွေးကောက်ပွဲမှာအနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရခိုင်နဲ့ရှမ်းပြည်နယ်တွေကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်မဲ့ကိုယ်စားလှယ်ရေအတွက်ကိုလျှော့ချထားသလိုတိုင်းဒေသနယ်မြေတွေမှာဒေသခံပါတီတွေအားကောင်းနိုင်မယ်လို့လည်းခံမှမှုတွေရှိနေပါတယ်SNDP ပါတီဥက္ကဋ္ဌဆိုင်းအပေါင်းကတော့တိုင်းဒေသနိုင်ငံရေးပါတီတွေလွှတ်တော်ကိုယ်စားလှယ်နေရာတွေပူရလာခဲ့မှဆိုရင်နိုင်ငံရေးရအပြောင်းလဲမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်နေပါတယ်
။တိုင်းဒေသပါတီတွေရုပ်တော့မှတော်တော်များများနိုင်သွားရင်စပါတီတွေနဲ့အစွဲဖွဲ့လို့မရတော့ဘူးလေ။တိုင်းဒေသပါတီနဲ့ပြည်သူ့ဝန်ကြီးပေါင်းရတော့မှာလေ။နိုင်ငံရေးတော့အပြောင်းလဲဖြစ်သွားမှာပေါ့။
ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ပြောခွင့်ရဆိုင်းလိတ်ကလည်းတိုင်းဒေသနိုင်ငံရေးပါတီတွေအားကောင်းလာတဲ့အမျှအပြောင်းလဲတွေဖြစ်လာနိုင်တဲ့ဆိုတာကိုလက်ခံထားပါတယ်
။ဆွတ်တော်ကနေတဆင့်သက်ဆိုင်ရာအစိုးရများကိုပုံမူမှထိန်းချောင်းလာနိုင်တယ်ပေါ့နော်။အကယ်၍များအဲ့ဒီဆွတ်တော်ဥက္ကဋ္ဌဆိုတဲ့နေရာဒီမှာတိုင်းဒေသပါတီတွေကလည်းအရေးခံရပြီးတော့မှစီတီနီလောက်ကိုင်နိုင်ကြမယ်ဆိုရင်အီမေးလ်တွေတက်ကြတော့ပို့ပြီးတော့မှအကျိုးများလာနိုင်တဲ့ SD
ချင်းမြင့်နယ်ဘက်မှာလည်းဒေသခံတိုင်းဒေသနိုင်ငံရေးပါတီတခုဖြစ်တဲ့ဇိုမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီကတွန်းဆန်တီးတိမ်နဲ့စကန်တိုင်းကလေးမျိုးနယ်တွေကလွတ်တော်ကိုယ်စားလှယ်၁၂နေရာအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါ2015ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်6နေရာနိုင်ရရှိခဲ့တဲ့ဇိုမီဒီမိုကရေစီဖွဲ့ချုပ်ဆက်စီတီကတော့ဒီဒီချင်းရွေးကောက်ပွဲမှာတိုင်းဒေသနိုင်ငံရေးပါတီတွေပိုအားကောင်းလာမယ်လို့မျှော်လင့်ထားကြောင်းပါတီပြန်ကြားရေးတာဝန်ခံကိုအန်ထိုနီကပြောပါတယ်
တွန်းဆန်မှာတိတိမှာကလေးမြို့မှာ12ရောက်ပဲကင်တော့မှာပေါ့လေကင်ဆိုင်မှုတော့အားကြီးမှာပေါ့လေနော်ဒီချင်းပါတီတွေဆိုတော့ကလည်းပေါင်းပြီးတော့မှကင်လာတယ် NLD ကလည်းသူကလက်ရှိအစိုးရဆိုတော့ဇုံမီပါတီကလည်းသူတွေကမှအားကောင်းတယ်ဆိုတော့ပေါ့လေဆိုတော့ကင်ဆိုင်မှုတော့အားကြီးပါလိမ့်မယ်
အနေဒီပါတီဥဆောင်တဲ့လက်ရှိအစိုးရတပ်တန်းတွင်တိုင်းဒေသတွေမှာဖုံပြမှုတွေတိတိကျကျမတွေ့ရတာအမျိုးသားခေါင်းဆောင်ဗိုလ်ချုပ်စာထိမှရုပ်ထုတွေတရားမီပေးမှုတွေကိုတိုင်းဒေသတွေမှာကန့်ကွက်တာတွေကြုံခဲ့ရတဲ့အတွက်ဒီဒီချင်းရွေးကောက်ပွဲမှာတိုင်းဒေသနိုင်ငံရေးပါတီတွေကိုထောက်ခံမှုတွေတိုးလာနိုင်တယ်လို့လည်းအကဲအခတ်တွေကခံမှန်းနေကြပါတယ်ခင်ဗျာကျွန်တော်နိုင်ကွင်းအိမ် VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ကျွန်တော်ဝင်းမင်ပါမြန်မာဒီမိုကရေစီအပြောင်းအလဲနှစ်ရှည်လက်နက်ကင်တော်လိုင်းကနေအခုရွေးကောက်ပွဲနိုင်ငံရေးကိုတသစ်ချိုးပြောင်းလိုက်တဲ့ KNU ကရင်မျိုးသားစည်းရုံးခေါင်းဆောင်ဟောတူအင်ကာနေကတီတကူဆရာတော်ကြီးရဲ့အားပေးမှုရရှိခဲ့ပါတယ်။ကရင်ပြည်သူ့ပါတီကလည်းအေယော်ရီတိုင်းဗန်းတော်ဇာတိနေကဝင်ပြိုင်မှုရှိတဲ့ KNU လုံမှုဆောင်ဟောင်းဖထိုမင်းကြီးမောင်ဘလူမြောင်မန်းချက်တွေနဲ့ကုလိုပြောင်းလိုက်တာကိုမေးထားပါတယ်။ဟုတ်ကဲ့ဖထိုမင်းကြီးမောင်ခင်ဗျာဖထိုအနေနဲ့အခုဒီ KNU လက်နက်ကင်အဖွဲ့မှလုပ်နေရကနေဒီလက်ရှိရင်ကျန်းရေးယူဖို့လုပ်နေတော့ပါပဲပေါ့နော်အခုလာမဲ့ရွက်ောက်ပွဲထဲမှာကရင်ပြည်သူ့ပါတီကနေဝင်ပြိုင်ဖို့လုပ်နေတယ်လို့ကြားအချိန်မှာအင်္ဂါနေ့ကပဲတီတကူဆရာတော်ကြီးနဲ့လည်းတွေ့ပြီးတော့ဆရာတော်ကြီးကနေပြီးတော့အောက်စုတွေတောင်းပေးလိုက်တယ်လို့ကြားတဲ့အတွက်ဘလို့မျက်မှန်းချက်တွေနဲ့အခုလိုကြီးမားတဲ့ဒီလက်နက်ကိုင်တော်လိုင်းရနေပြီးတော့ဒါရွက်ောက်ပွဲနိုင်ငံရေးကိုအပြောင်းအလဲတွေလုပ်လိုက်ရတာလည်းဖြစ
်ကရင်အမျိုးသားတွေကအေယာဝတီတိုင်းနဲ့ရန်ကုန်တိုင်းမှာအများစုနေတာဖြစ်ဒီအာမကင်မျိုးသားတူကြီးရဲ့အမျိုးသားအခွင့်အရေးအတွက်ဆောင်ရွက်ပေးဖို့ကင်ယူနေတဲ့ဒီလိုတောင်းဝန်ရှိတယ်လို့ကျွန်တော်ကခံယူပါတယ်ကျွန်တော်ကကင်ယူအဖွဲ့အနေနဲ့ဆိုရင်ကင်ယူကလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့အခါကျတော့ဒီလိုနိုင်ငံရေးကလှုပ်ရှားတဲ့အကန့်အသတ်ရှိတယ်ဒါကြောင့်မလို့ကင်ယူကဖွဲ့ရခြင်းပထမအကြောင်းရင်းဖြစ်ပါတယ်အခုဒီတည်ထူဆရာတော်ကြီးကမနေ့ကတော့အယောက်ဒီတိုင်းပတိုင်ကိုတွေ့လာတယ်ကျွန်တော်ပါကတော့တဲ့အခါကျတော့ကျွန်တော်ဘာတွေလုပ်နေလဲဆိုတော့ကျွန်တော်ကရှင်ရတဲ့ကလေးတွေကိုတက္ကသိုလ်ကျောင်းသူကျောင်းသားအသီးသီးတွေတော့ထောက်ပံ့မှုလုပ်နေတယ်ပညာရှင်ထောက်ပံ့မှုလုပ်တော့ဘုန်းကြီးလူမယ်ဆိုပြီးတော့ကျွန်တော်သိတရားလူခဲ့တယ်ဗျအဲ့ဒါကြောင့်ဆရာတော်ကြီးနဲ့ကျွန်တော်လည်းရင်းနှီးတယ်အခုဆရာတော်ကြီးကသူကျွန်တော်ကိုတည်င်းပေးတယ်အဲ့ဒါနဲ့ဆရာတော်ကြီးကိုဝါဆိုသင်္ကန်းပါကတ်တယ်အဲ့ဒါဆရာတော်ကြီးကလည်းကျွန်တော်ဆုတ်ပြေးတာပေါ့အခုအောင်ဖို့အတွက
်ဟုတ်ကဲ့ပါ
ကဖတူပြောတဲ့ဒီကရင်အများစုရှိတဲ့ဒေတာတွေမှာပါပေါ့နော်ကရင်ပြည်သူလူထုအတွက်လုပ်ပေးခြင်းနဲ့ဆိုတော့ဘာတွေကိုအဓိကဖြည့်ဆည်းဖို့ဘယ်လိုမျှော်မှန်းထားလဲ
ပထမတစ်ချက်အနေနဲ့ရတော့ဗျာကျွန်တော်သာရွေးကောက်ပွဲမှာထိုက်တန်တဲ့နေရာကိုရောက်သွားလို့ရှိရင်ကရင်တိုင်းရင်းသားတွေအတွက်ဒီမှာမကောက်ပါဘူးကျွန်တော်တို့တိုင်းပြည်လုံးဒီနေ့အကြီးအကျယ်စိန်ခေါ်မှုတရားလို့ပြောနိုင်တဲ့ငြိမ်းချမ်းရေးတည်ဆောက်မှုမှာကျွန်တော်တစုံတရာအတွေ့အကြုံရှိတယ်ကျွန်တော်ရဲ့လုပ်အားတွေကိုအဲဒီမှာတမိုးရှိရှိကျွန်တော်အသုံးချနိုင်မယ်လို့ကျွန်တော်ယုံကြည်တယ်ဒုတိယတစ်ချက်အနေနဲ့ကတော့တိုင်းသားစီလုံးညီညွတ်ရေးကိုကျွန်တော်ကတိုင်းသားတယောက်အနေနဲ့အလုပ်တွေပြုနိုင်မယ်လို့ကျွန်တော်ယုံကြည်တယ်တတိယချက်အနေနဲ့ကတော့ကျွန်တော်တို့တိုင်းသားတွေရဲ့တရားသဖြင့်ရတဲ့ရတဲ့တဲ့အခွင့်အရေးကိုဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်မှုရှိပါ
ဟုတ်ကဲ့အခုလိုဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာဘလို့မျိုးကိစ္စတွေကိုဘလို့ကြော်လွှားပြီးတော့အကူအညီပေးနိုင်ဖို့မျှော်မှန်းထားတယ်။
ငယ်ငယ်လုံငန်းစီမှာအတိအကျကြုံတွေ့နေရတဲ့အခက်အခဲကယုံကြည်မှုတည်ဆောက်ရေးရသိခက်ခဲတဲ့ကိစ္စ။အတိအကျစ်ဆုနေတဲ့ကိစ္စကအဲ့ဒါဖြစ်။ဒါအခက်အခဲတစ်ခုမဟုတ်လို့ကျွန်တော်ကတော့ပြောထားတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တန်းကြီးကပြည်ပကတဲ့မနစ်ပေါင်း60ကျော်80နီးပါးအဲ့ဒီကနေယုံဂျုံးဘုရောမှာထွက်လာတဲ့တန်းပြည်တပြည်လူအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်တို့ကပြည်ပကဒဏ္ဍာရီတရားနှစ်ဖက်စလုံးမှာရှိတယ်။ဒါတွေကိုကျွန်တော်တို့ဖြေလျှော့နိုင်မယ်သူရဲ့အခက်အခဲသူ့ဟုတ်သူစာနာမှုခွင့်လွှတ်မှုနားလည်မှုတွေနဲ့ကျွန်တော်ပွားမှသာနေဒီတိုင်းပြည်မှာအငြင်းညာရေးတည်ဆောက်မှုယုံကြည်မှုတည်ဆောက်မှုအောင်မြင်မြင်လုပ်နိုင်မယ်လို့ပြောထားပါ
တယ်ဟုတ်ကဲ့ဘုရားအနေနဲ့ဒီကိုကိုကျွန်းမှာတစ်ချင်းကတသက်တကျွန်းဓာတ်မှာခံခဲ့ရတဲ့အနေထားမှာပေါ့နော်အခုလိုမျိုးဒီပြန်လဲတင့်မြတ်ရေးအတွက်ကိုယ်တိုင်လှုပ်ဆောင်လာတဲ့အနေထားရရောဒီတက်မတော်နဲ့ရောဒီမြန်မာနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပါဘယ်လိုမျိုးအထောက်အကူဖြစ်မထင
်သိကအကြောင်းတွေကျွန်တော်တို့ကဒဏ္ဍာရီတရားတွေကျွန်တော်ပုဂ္ဂလိကအနေနဲ့ဆိုရင်ကျွန်တော်မှာဒဏ္ဍာရီတွေအားရှိဒီလိုဒဏ္ဍာရီတွေကိုကျွန်တော်တို့ကဘုရားဘာသာဝင်တယောက်အနေနဲ့တရားတော်တွေမှာကျွန်တော်တို့နားတဲ့အခါကျတော့သီခဏတော်ခွင့်လွှတ်တာတို့ဒါတွေကအဓိကဟောပြောဆိုမှတဲ့အခါကျတော့ကျွန်တော်တိုက်ပြတကယ်တမ်းရှေ့ကိုသွားမယ်ဆိုလို့ရှိရင်ခွင့်လွှတ်ခြင်းကြည်ခြင်းနဲ့တာလေကျွန်တော်တို့ရှေ့ခီးကိုသွားလို့ရမယ်ငင်းညာရေးတိဆောက်မှုမှာဒါတွေကအဓိကကြပါနှုတ်မွေတော့ငင်းညာရေးတိဆောက်မှုမှာတိုင်းသာစီလုံးမှုတိဆောက်မှုမှာဘလို့မှသွားလို့မရပါဘ
ူး။ဟုတ်ကဲ့နောက်တစ်ခုကပြည်ရဲ့ဒီမျှော်မှန်းချက်နောက်တစ်ခုဖြစ်တဲ့ကရင်လူမျိုးတွေကရင်မျိုးသားတွေရတဲ့ရထိုက်တဲ့အခွင့်အရေးပေါ့နော်။ဘာတွေကိုအဓိကစရဖို့ဘယ်လိုထူစားဖို့ရှိလဲ
။ကျွန်တော်ဆိုလိုတာကဗျာကျွန်တော်တို့ကရင်မျိုးသားတွေကျွန်တော်ကွက်ပြီးပြောတာ။ကျွန်တော်တို့တန်းပြည်ဟာတိုင်းသားလူမျိုးပေါင်းစုံနေထိုင်တဲ့တိုင်းပြည်တစ်ပြည်သားသိကြတဲ့အခါကျတော့ငင်းညာရေးကိုကျွန်တော်အောင်မြင်တိဆောက်နိုင်မှသာလျှင်တော့တိုင်းသားတွေရဲ့အခွင့်အရေးကိုရရှိမယ်လို့ကျွန်တော်ယုံကြည်တယ်။အထူးသဖြင့်ဒီနေ့ကျွန်တော်တို့တောင်းဆိုနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်တော်စုတိဆောက်ရေးလုံငန်းစဉ်ကြီးမှာတိုင်းသားတွေအခွင့်အရေးကိုကျွန်တော်တို့ဘယ်လောက်ထိဆောင်ကျင်းပေးနိုင်လဲသူနဲ့သူတစ်ဖက်နဲ့တစ်ဖက်ဘယ်လောက်ထိဒါဖြစ်စည်းပေးနိုင်လဲနားလည်ပေးနိုင်လဲဆိုတဲ့အပေါ်မှာသိပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆိုတော့ကျွန်တော်ဝင်းမင်ပါ
မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုစလေရီရဲ့အစည်းအဝေးဟာဗုဒ္ဓဦးနေ့ကအဆုံးတက်ခဲ့ကြရမှာအရေးကြီးတဲ့အချက်တွေဆွေးနွေးဖို့ကြံရှိနေတာကြောင့်လာမယ့်စနေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ကြတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါရှိလာတဲ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်တအစည်းအဝေးမှာဆွေးနွေးမဲ့ကိစ္စတွေကိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ဟာဒေရကြာညှိနှိုင်းခဲ့ကြပေမဲ့လက်နက်ကိုင်တပ်တွေပေါင်းစည်းရေးအပါအဝင်အခြားအရေးကြီးတဲ့အပိုင်းတွေကျန်ရှိနေသေးတဲ့အတွက်ထပ်မံတွေးဆဖို့စီစဉ်ခဲ့ကြတာပါရန်ကုန်မြို့မှာဒီလ25ရက်နေ့ကစတင်ဆွေးနွေးခဲ့တဲ့အထဲမှာတော့ပြည်တော်စုသဘောတူစာချုပ်ချုပ်ဆိုရေးအတွက် NCA အပြည့်ရဲ့စာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲပုံမှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း၃ပိုင်းနဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီအထဲမှာလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စအပါအဝင်အရေးကြီးတဲ့အချက်တချို့ညှိနှိုင်းဖို့ကြံရှိနေစေဖြစ်ကြောင်းတိုင်းရင်းသားလက်နက်ကင်အဖွဲ့ကိုယ်စားလှယ်တူဖြစ်တဲ့နိုင်အောင်မငေးက VOA ကိုအခုလိုပြောပါတယ်
။မူပေါင်းလို့ဆိုရင်ကျွန်တော်စက်တုံးကြက်ရပြီးတော့၃ချက်ကြံပေးတယ်။အစ်စ်လိုက်မှဆိုရင်ဒီလုံခြုံရေးဆိုင်ရာပါဒီအတက်ကကောင်းစဉ်ရှိခုကိုရပြီးတော့ဆရာပြမှာဆိုရင်လုံခြုံရေးပြန်လည်ပေါင်းစည်းခြင်းဆိုတဲ့အကောင်းဆုံးအတင်းနဲ့ကြံပေးတယ်။ပိုင်းသုံးမှာကဒီဆက်တဲ့ဒီဆိုင်လမ်းကြိုးချေကမှုမှာတော့ဒီကျွန်တော်တို့ဒီနှစ်ချက်ရပြီးတော့ဆက်လက်ဆွေးနွေးဖို့အတွက်က6ချက်ကြံနေတယ်ဒါပေမဲ့ဒီ6ချက်ကြံတာကလည်းအချက်တစ်ချက်နဲ့တစ်ချက်နဲ့ဆက်ဆက်နေတယ်ဆိုတော့ကျွန်တော်လာမယ့်ဩဂုတ်လတည့်နေ့မှာမိပြီးတော့နောက်ဆုံးစည်းဝေးပွဲပေါ်တော့လုပ်မယ်အဲ့လိုအစီအစဉ်ရှိပါတယ်ခင်ဗျာ
လာမယ့်စနေနေ့မှာနောက်ထပ်ဆွေးနွေးပြီးရရှိတဲ့အချက်တွေကိုနှစ်ဖက်ကိုယ်စားလှယ်တွေက သက်ဆိုင်ရာခေါင်းဆောင်တွေထံကိုတင်ပြဖို့ရှိနေပြီးအဲ့ဒီနောက်မှာ JICM ကို NCA အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းစည်းဝေးနဲ့ UPDGC ကိုပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီစတဲ့အစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်ငင်းကြဲကွန်ရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကတော့ရှစ်လထဲမှာကျင်းပမယ်၂၁ရာစုပင်လုံညီလာခံမှာတိုးတက်မှုတွေရမယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ
်ညီလာခံကိုကျွန်တော်တို့ဒီအခုလထဲမှာပဲအော်မျိုးကကျင်းပဖို့တော့အားလုံးကနှစ်ဖက်ပါလိမ့်မယ်အစိုးရဘက်ကဒီကမှာရှိလို့ငွေပါတီမှာရှိတယ်ကျွန်တော်တို့တိုးတက်မှုတွေကတော့အစီအစဉ်တစ်ခုပြီးတဲ့ဒီတိုင်းမှာတိုးတက်မှုတွေရှိတယ်အဲဒီတိုးတက်မှုတွေကိုလည်းဖက်ဖက်ပြီးတော့ဒီတက်ပို့ပြီးချက်လက်ပြီးပို့ရအောင်တဘောပြီးတဲ့ဟုတ်ပါဘူးတော့အလုံးဝအကြေကြရှိတဲ့အတွက်ဒီလာကြတော့ဩဂုတ်လထဲမှာပဲအော်မင်းတုံးနေမယ်ဆိုတော့ကျွန်တော်ကြည့်ရပ
ါတမ်ဘရွန်နဲ့တိုက်ပွဲတွေဖြစ်နေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်း၂၁ရာစုပင်လုံဆွေးနွေးပွဲကိုတက်ရောက်ဖို့ဆန္ဒရှိကြောင်းမကြာသေးခင်ကပဲပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်ညီလာခံကျင်းပတဲ့အခါ NCA စာချုပ်ကိုလက်မှတ်မီးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ကြားဖို့အတွက်လည်းအစိုးရနဲ့ဆွေးနွေးနေတဲ့ NCA လက်မှတ်ထိုးအဖွဲ့တွေကတိုက်တွန်းထားပါတယ်။ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားရေးနဲ့ပတ်သက်ပြီးဦးလာမောင်ရွှေကအခုလိုပြောပါတယ်
။ဒီနေ့အစည်းအဝေးမှာတော့ဖိတ်ကြားမဲ့သူတွေတိကျကိုဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမှာပြီးပြအောင်တော့ကျွန်တော်တို့အနေနဲ့အတည်မပြုနိုင်ဘူး။အထက်ဆွေးနွေးပွဲမှာလည်းဆက်ပြီးဆောင်ရွက်ဖို့ရှိတယ်။အဲ့ဒီအတည်ပြုချက်ဒီအတိုင်းပဲဆက်ပြီးတော့ဒီလိုဖိတ်မှာပါပဲ။အဲ့တော့ NCA လက်မှတ်မြေထိုးရသေးတယ်။ဒါနဲ့လည်းနဲ့တိုင်းတက်ဖွဲ့ကောင်းဆောင်တွေဖိတ်ဖို့ရာသီချက်တွေကတော့ရှိနေတယ်တော့။အဲ့အတည်ပြုချက်တွေတော့ကျွန်တော်တို့လုပ်ပါတော့
။လက်ရှိကျင်းပပြီးစီးခဲ့တဲ့ညှိနှိုင်းအစည်းအဝေးဟာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား၆ကြိမ်မြောက်ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဩဂုတ်လ၁ရက်နေ့မှာကျင်းပမယ့်၇ကြိမ်မြောက်ဆွေးနွေးပွဲကိုတော့နေပြည်တော်မှာကျင်းပမှာပါ။ဒီညီတိုင်းဆွေးနွေးပွဲတွေပြီးပြည့်ရင်နှစ်နှစ်ကျော်ကြာရပ်ဆိုင်နေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသုဒ္ဓအစည်းအဝေးကိုကျင်းပနိုင်မှာလည်းဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံနှစ်နှစ်ကျော်ရပ်ဆိုင်တာဟာလုံခြုံရေးဆိုင်ရာပြည်내ပေါင်းစည်းရေးနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်တွေအပေါ်မှာအခြေအလဲမဆွေးနွေးနိုင်တာကြောင့်လို့လဲသုံးသပ်ကြတွေရှိနေတာပါ။ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်
။ရှီယောမြို့တော်ဗကန်ဒေတာမှာရှိတဲ့ NMDCD ပထူ18စုကိုဝင်ရောက်ဖူးမြော်ဝင်ပိတ်လိုက်တယ်လို့အနီးနားကဈေးဆိုင်တွေကရောင်းချပွင့်ပိတ်လိုက်တဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ရှီယောမြို့တော်ဗကန်ဒေတာမှာရှိတဲ့ NMDCD ပထူ18စုကိုဝင်ရောက်ဖူးမြော်ဝင်မပြုဖို့နဲ့ဒေတာကန်ဈေးတွေတွင်ဈေးရောင်းချပွင့်ကိုပါတက်ရောကကူဆက်မှုထိန်းချုပ်မှုအနေနဲ့ပိတ်လိုက်တာဖြစ်တဲ့အကြောင်းဒေတာကတူဖြစ်တဲ့ဥမ္မမောင်ကပြောပါရယ်
။တရားပေးကဈေးဆိုင်တွေကိုတော့ဂေါမကကနေပြီးတော့ခရင်စီကန်ကနေပြင်ကြားကြည့်ရပိတ်ပါဆိုရစာတော့ဖတ်တယ်။ဟိုကတော့စာတော့ဒံဖရားဒီခုပိတ်လိုက်တဲ့စက္ကွန်စုရဲ့ဘေးမှာမိကိုနေတဲ့ပေါက်ပေါက်ဆိုင်အမတ်တရပစ္စည်းရောင်းဆိုင်နေကုန်လုံးကိုပိတ်ခိုင်းထားတဲ့စာတော့ဖတ်တယ်
။တရားဝင်ဖွင့်ပွင့်မပေးတဲ့ဖရားတွေမှာဧည့်သည်တွေနဲ့စီရနေတာကြောင့်ကျမကြီးအတွက်စိုးရိမ်မှုဖြစ်လာတာပိတ်ထားဖို့ညွှန်ကြားခဲ့တာဖြစ်တဲ့အကြောင်းပကံရှင်းရောင်းအမွေနဲ့ထိန်းသိမ်းရေးကော်မတီဒုတိယဥက္ကဋ္ဌမန်လေးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးမြတ်သူကိုကူကားပြီးပြည်တွင်းတင်းအချို့ကဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလမှာတွာလာလှုပ်ရှားမှုတွေကန့်တတ်ထားတာကြောင့်ဝင်ဝင်ထိခိုက်နေရတဲ့ဒေသခံတွေကတော့အခုညွှန်ကြားချက်ကြောင့်အခက်အခဲဖြစ်နေရတယ်လို့ဆိုပါတယ်။ပကံဒေတာကံတူဖြစ်တဲ့ဥမ္မမောင်ဦးကတော့ကျမ်းမာရေးအတွက်ကာကွယ်ရေးအစီအမံတွေနဲ့ခွင့်ပြုမယ်ဆိုရင်ဖြစ်နိုင်တဲ့နည်းလမ်းတွေရှိတယ်လို့သူကပြောပါတယ်
။ဟိုသူကတော့ပြောပါဘောဗျာဒါကျမ်းမာရေးအကြောင်းဘယ်လိုဖြစ်လို့ပြိတ်တာလို့ပြောပေမဲ့အကယ်တမ်းကျတော့အလုံးမလုံးချင်တာအလုံးမလုံးချင်တာဆိုတာကျွန်တော်ဟိုပြောပြမယ်ကဟိုဖနက်နဲ့6:00ဦးနဲ့ဖနက်ဝင်လာမတန်လို့ဖနက်ကိုဖြတ်ပြရတယ်ဆိုရက်အဖြစ်မျိုးတွေတခုတွေလောက်တာအဓိကကဟိုတကယ်တမ်းဒီပြည်သူကိုလည်းအခြေခံလူသားသားကိုလည်းသူတို့ကြည့်မယ်တကယ်စဉ်းစားမယ်ဆိုရင်လုံးလို့ရတာတွေအများကြီးရှိတယ်။ဥပမာပေါ့ဗျာဆရာတက်စုကိုလူတစ်ချိန်တည်းမှာပဲလူ100ပဲတွင်းမယ်။ဗိုလန်တီးယားတွေခေါ်လိုက်ဒီကျွန်တော်တို့ပကံညောင်းဦးမှာဗိုလန်တီးယားတွေအများကြီးရှိတယ်။ခေါ်လိုက်အဲ့ဒါမျိုးတွေကတော့ဒါဟိုတောင်ရှိတဲ့လူတွေကနေပြီးတော့တက်တက်မတ်မတ်နဲ့ပဲလူတွေဒီလိုမစုအောင်ဒီလိုမသွားအောင်ကားတွေတွင်လဲဒီတော့ဒီထဲကိုဘလောက်တော့ဝင်ခွင့်ပေးမယ်။ဘာလို့မယ်ညာလို့မယ်ဒီအကုန်လုံးလိုက်အဆင်ပြေနိုင်တဲ့ဟာရှိပါတယ်။ဒါပေမဲ့အဲ့လိုမျိုးဒီလိုပေါ်စေတနာရှိကြည့်တော့လုံးမပေးခြင်းပြီးတော့ကွာပိတ်ပြန်ရေးဆိုအားလုံးကြံမလို့ပြီးပြီဆိုတော့သဘောမျိုးတွေပါတ
ပိတ်ထားဖို့ညွှန်ကြားခဲ့ပကန်းစီပထိုးစက်ခွနဲ့စီမှာတော့အာနန္ဒာတပင်းညူကောရော့ကလေးထီလိုမဲလိုတမန်ရင်ကြီးရွှေတန်တော်စားတဲ့လူတိညာထင်ရှားလာတဲ့ဖျားရီလေးပါဝင်ပါတယ်ညွှန်ကြားတဲ့ပတ်သက်လို့ပကန်းကြီးကျင်းမှုဌာနကိုဆက်သွယ်ရမှာတော့ဈေးပထိုးစက်ခွနဲ့စီပိတ်လိုက်ကြအတီးပြုပေမဲ့တာဝန်ခံမရှိတာကြောင့်အသေးစိတ်မပြောနိုင်ကြောင်းပြောဆိုခဲ့ပါတယ်
ဟိုတယ်လုပ်ငန်းရှင်တူလေးဖြစ်ဟိုတယ်လုပ်ငန်းရှင်ရအတင်းတူဥက္ကဋ္ဌလေးဖြစ်တဲ့ဦးခင်အောင်ထွန်းကတော့ခီးသွားလုပ်ငန်းပုံတက်ရောက်မှုမရှိအောင်တာဝန်ရှိသူတွေအနေနဲ့စနစ်တကျစီမံခန့်ခွဲစီခြင်းလေးလို့ပြောပါတယ်။ဖြစ်တော့ရှိတယ်အခုဒီပိုင်းကလည်းဒါကျွန်တော်ချိုးနေတဲ့အတိုင်းပေါ့နော်ဖရားလေးဆိုတာလူတွေဝင်ကြတယ်ဖူးမြော်ကြတယ်အဲ့တော့အစောပိုင်းနေ့ဒီထဲကဒီလိုဝင ားပေးမှုနဲ့ဆိုရင်20ထပ်တော့မှနောက်20ပြုမှုဓာတ်တွေကိုပြင်ဆင်လုပ်ထားဖြစ်လာပါတော့เนาะငွေပြူပေါင်းဆောင်ရွက်မှုအားနည်းတာတွေထုံးတာနိုင်ကိုကျွန်တော်ခေတ်ဆက်ဆက်ကြုံလာခဲ့ရတဲ့အားကြီးပေါ့ဗျာဆိုတော့ဒါကြီးဓာတ်တွေကတော့အားနည်းတာပေါ့နော်ဟိုဒီမှာလည်းအခုပြင်းနဲ့ဒီရှင်တွဲနေဆိုင်ပြီးတော့ပဲကွာမှာအရင်းအားချင်းနိုင်ငံတွေလည်းဖြစ်နေတယ်ဆိုတော့ကျွန်တော်သတိထားမိတာပေါ့အခုပြကြမှုတွေကငါ့လိုတွေဝါနိုင်တာကိုသဘောပြကြလေဟိုနည်းနည်းလေးသကလုံးတော့နည်းနည်းတော့ဟိုရိုင်းသွားတာပေါ့ဗျာရှင်ရန်အနေကြီးတယ်ပေါ့နော်ဒီကအနေကြီးလို့ဆိုဟိုဟာပေါ့လုပ်ငန်းတွေကိုထိတ်ထားလို့မရဘူးပေါ့နော်အဲ့ဒါအဲ့ဒီကမှပြည်ပြောင်းရှောက်လာနိုင်လို့အရေးကြီးတာပေါ့နော
်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူပထမဆုံးလူနာကိုအတိပြုခဲ့ပြီးနောက်တလဖြစ်တဲ့ဧပြီလထဲမှာပဲတီးသွားနိုင်တဲ့စီကားလေးရှိနေတဲ့ပုဂံဒေတာမှာဧည့်သည်တွေလေးပိတ်ခွင့်ဈေးအောင်6ခွင့်တွေကိုပိတ်ပင်လိုက်တာပါဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာကူးစက်မှုတွေမတွေ့ရတလို့ယုံနေလာချိန်မှာပဲဇူလိုင်လကစလို့ပကံဒေတာကဖျားအချူကတောင်းဝင်ရှိသူကိုပကအဖွဲ့ရီကတဖြည်းဖြည်းချင်းပြန်လေခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင်။ကျမမေခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါရဲ့။
ဒီဆက်လက်ပြီးတဗမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ပြောပြလိုပါရဲ။မအောင်မမြင်ဖြစ်သွားတဲ့အိန္ဒိယတရုတ်ဇင်ညာလန်ဆိုတဲ့ခေါင်းစဉ်နဲ့မင်ဒရာလာမာကသက္ကန်ဒူပို့စ်မှာရေးသားထားပါတယ် BICM corridor လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်မြန်မာဇင်ညာစီမံကိန်းအတွက်အဖွဲ့ဝင်တွေဟာမျော်လင့်ရကြီးကြီးမားမားထားခဲ့ကြမှာဖြစ်ပေမဲ့စိုးရိမ်မှုတွေကြောင့်ပြတ်ပြတ်သွားပြီလို့ရေးထားတာဖြစ်ပါတယ် BICM စီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းကိုနှစ်ပေါင်း20အတွင်းအစည်းအဝေးအကြိမ်ကြိမ်လုပ်ခဲ့ပေမဲ့အခုအချိန်ထိဘာမှရေရရဖြစ်မလာသေးပါဘူးလို့စာရေးပါတယ်။1999တရုတ်နိုင်ငံခူမင်းမှာစတင်ခဲ့ပြီးနောက်ဆုံးမြန်မာနိုင်ငံမှာ2015ကစီဝေခဲ့ပေမဲ့အိန္ဒိယနိုင်ငံကတော့တက်တက်ကြွကြွပါဝင်ခြင်းမရှိခဲ့ပါဘူးတဲ့။အိန္ဒိယလိုပေါ်ပေါ်ထင်ထင်တက်တက်ကြွကြွပါဝင်ခြင်းမရှိပေမဲ့တရုတ်ကတော့အင်မတန်တက်ကြွခဲ့ပါတယ်။အိန္ဒိယဟာအပြူသားလုံခြုံရေးတရုတ်နဲ့ပဋိပက္ခဖြစ်မှုရဲ့အစဉ်လာတရုတ်ရဲ့စီးပွားရေးကြီးစိုးမှုစတာတွေအပြင်ဟိမွန်ရာအစီအပတ်ဒေသသဘာဝပတ်ဝန်းကျင်ပြပြုံးမဲ့ကိစ္စတွေအစိမြောက်ဒေသခွဲထွေးရေးသဘုံကိစ္စတွေကိုပါထက်သွင်းစဉ်းစားဆွေးနွေးခဲ့တယ်လို့ဆိုပါတယ်ဆက်လက်ပြီး BIMC corridor စီမံကိန်းအတွက်ထားရှိနိုင်တဲ့တရုတ်ရဲ့မဟာဗျူဟာတွေကိုဖော်ပြပြီးတော့မြန်မာနိုင်ငံကကြောက်ဖြူစိတ်ကန်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တောင်းစိတ်ကန်းတို့ဟာသီးအလုံးမဖြစ်တဲ့သီးလန်အမှာတရုတ်တည်ဆောက်တဲ့ဟမ်ဘန်ထိုလာစိတ်ကန်းစီမံကိန်းအတွက်အထောက်ပံ့ဖြစ်နိုင်တယ်လို့မဟာမေဂုံဒေသနိုင်ငံတွေဖြစ်ကြတဲ့လာအိုစ်၊ဗီယက်နမ်၊ကမ်ဘောဒီးယား၊ထိုင်းလန်တို့ဟူတရုတ်ရဲ့ကဘလန်စီမံကိန်းလက်ခံလာအောင်ဆွဲဆောင်နိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံအတွက်ကတော့အထူးစိုးရိမ်ပဲဖြစ်ပါတယ်။ဒီလေးနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံကိန်းဟာလမ်းကြောင်းတစ်ချက်မှာရှိတဲ့ဒေသတွေကိုစီးပွားရေးဖွံ့ဖြိုးစေမှာဖြစ်တယ်လို့တရုတ်ကအထူးပဲအမှန်တင်ချီးကျူးနေတာဖြစ်ပေမဲ့လို့မန္တလေး၊ဓာကာ၊စစ်တကောင်းအပါအဝင်အဓိကမြို့ကြီးတွေကိုဖြတ်တန်းလာမဲ့ဒီဇင်းညာဟာအိန္ဒိယသမုဒ္ဒရာနဲ့ကန်ယူရာနိုင်ငံတို့ဝန်ရံပိတ်ဆို့သွားနိုင်တဲ့ကိစ္စအပါအဝင်စိုးရိမ်စရာတွေအများကြီးရှိနေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကြောင့်အိန္ဒိယဟာဒီ BICM စီမံကိန်းကိစ္စတွေကို2015မှာတစုံတရာမဖော်ပြဘဲလုံးဝပြစ်ပယ်ထားလိုက်ပြီးမြန်မာနိုင်ငံကလည်းပဲအလားတူစွာ2016မှာပြစ်ပယ်ထားခဲ့ပါရဲ့။နောက်တော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ဖြေလျားလျားဆက်ဆက်နေတာကိုထောက်ရှုပြီးတော့ CEME ခေါ်တရုတ်မြန်မာစီးပွားရေးစင်ညာစီမံကိန်းကို2019ကစပြီးဥတည်သွားခဲ့တယ်လို့ရေးထားပါတယ်။ဆမ်မရှင်မဟင်ဒရာလာမာဟာအိန္ဒိယနိုင်ငံဂျဝါဟလာလ်နေရူတက္ကသိုလ်နိုင်ငံတကာလေ့လာရေးကျောင်းကအကြီးတန်းပါမခတူဖြစ်ပါတယ်။ကျွန်တော်ကြော်စင်ပါပါ
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်နှာစင်ညမှာတော့မြမအရေးတုံ့တက်ရဲ့အစီအစဉ်ဖြစ်ပါတယ်။မနက်ကလူလိုက်တဲ့မိုင်းမှာဘိုးကျော်အောင်ဆန်းဟာအဓိကနေရာကပါဝင်ခဲ့တယ်ဆိုတာကတော့ဘယ်သူမှမငင်းသာဘူးလို့ထင်ပါတယ်။ဒါပေမဲ့လူလာရပြီနှစ်ပေါင်း90ကျော်လာတဲ့အခုအချိန်မှာဗိုလ်ချုပ်အောင်ဆန်းရဲ့တိုင်းရင်းသားများအရေးဆောင်ရွက်ခြင်းနဲ့ပတ်သက်လို့တချို့ကမေးခွန်းထုတ်လာကြတာကြားပါရတယ်။ဘာကြောင့်မလဲ။ဗိုလ်ချုပ်ကတိုင်းရင်းသားအရေးကိုတကယ်ပဲစိတ်ဆုနာမှန်နဲ့ကျူပန်းဆောင်ရွက်ခဲ့သလား၊သူတို့မို့လေးလျူစုခဲ့သလား။အမေရိကန်ပြည်ထောင်စုဂျက်ဆင်တက်သူဂုဏ်သုဆောင်သမိုင်းပါမခဒေါက်တာနော်အင်ဂျလင်းနဲ့ကျွန်တော်ကြိုဆိုတာဆွေးနွေးဆုံးသတ်ထားပါရတယ်။ဗိုလ်ချုပ်အောင်ဆန်းဟာပြည်သူ့မြန်မာနိုင်ငံဖြစ်မြောက်အောင်ဥဆောင်စည်းရုံးခဲ့သူဖြစ်တယ်လို့ဒေါက်တာအင်ဂျလင်းကအခုလိုစပြောပါတယ
်။ Union of Burma ပေါ့နော်အဲ့ဒီနာမည်ကိုကျတော့ဘုကျော်အောင်ဆန်းကတောင်းခံခဲ့တာပါ။ဆရာသူပြည်သူ့မြန်မာနိုင်ငံတောင်းခဲ့တဲ့ပုဂ္ဂိုလ်ပြည်သူ့ဘာကြောင့်လဲတော့လက်ခံပါတယ်။ဥပမာပြင်အခြားနေရာကိုဖြည့်ဖြည့်ဝေးမပြောဘူးလေ။နော်ပင်လုံကိစ္စမှာသူကအဲ့ဒီအင်္ဂလိပ်အစိုးရဒီနဲ့ဆွေးနွေးတဲ့အခါမှာသူကနေပြောဒီအင်္ဂလိပ်သုံးရကလည်းသူနဲ့အောင်ဆိုင်ဗီဇာချုပ်မှာတိုင်းလာတယ်နေဆက်မှာရှိတဲ့နော်နေတာအုပ်ချုပ်ရေးမှာရှိတဲ့တိုင်းလာတယ်ရဲ့သဘောတူညီညွတ်ချက်ကိုရယူပြီးတော့ကြီးလူတွေဟာပြည်တော်စုတဲ့ဝင်ကျင်လားမဝင်ကျင်လားဆိုတော့ကိုလေ့လာမယ်လေလေ့လာမဲ့အခါမှာသူတကယ်ပဲစူးစမ်းပြီးတော့တွားပြီးတော့ကြီးယုံနေရှမ်းကချင်ချင်းတွေကိုသူစီးယုံနိုင်တယ်နော်အဲ့ဒီပြင်သူ့ကိုအဲ့ဒီလူတွေအကုန်လုံးကလည်းပဲလေးစားတယ်တိုင်းဒါဒီတောင်းဆိုတဲ့ချက်တွေကိုလည်းသူကလိုက်ပြောတယ်။ကျောင်းမို့အဲ့ဒီမှာဥဆောင်တဲ့ Lord Bottomley ကိုလည်းငါသူ့ကိုချီးမွမ်းတယ်လေ။သူကသူတို့အံ့ဩတယ်ပေါ့။တိုင်းဒါဒီတောင်းဆိုတဲ့ချက်တွေကိုသူလက်ခံပြီးတော့ဆွေးနွေးတယ်။လက်ခံနိုင်တာကိုသူလက်ခံတယ်။သူကရိုးရိုးတသားကိုမနေနေမဲ့သူပြောပြီးတော့အားလုံးဆွေးနွေးပြီးတော့အောင်မြင်တယ်ပေါ့။အဲ့လိုပြောတယ်။ကျောင်းသူ့ကို Unify ရဲ့နဲ့လက်ခံပါတယ
်။ဟုတ်ကဲ့။ဒါပေမဲ့အခုခါကြတော့တချို့တိုင်းဒါဒီကနေဝန်ထုတ်လာကြတဲ့ဘူရောအောင်ဆန်းဟာသူတို့တိုင်းဒါဒီတဲ့ဘာမှမလုပ်ခဲ့ဘူးဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာမှတိတိယောက်ရောက်အကောင့်ထဲမှာမဟုတ်ဘူးသူဟာ lip service ပဲပေးသွားခဲ့တယ်ဆိုတော့ပြောကြတာရှိပါတယ်အဲ့ဒီကိစ္စကိုဆရာဘာပြောချင်မလဲအ
ဲ့ဒီကိစ္စကဘာဖြစ်ကြောင့်ဥတည်ရေးဆွဲနေအချိန်ကြီးမှာပဲသူကအသက်ခံလိုက်ရတဲ့အခါမှာနောက်ပိုင်းသူလုပ်တဲ့အလုပ်မဟုတ်တော့ဘူးလေသူသူ့အနေနဲ့တုန်းကတော့တကယ်ကိုဖိတ်ခွင့်ပေါ့နော်ချက်နှစ်ပြင်းရင်တိုင်းရင်းသားတွေမကြိုက်ရင်ထွက်ပါဆရာကြီးကအခွင့်အရေးကိုပေးခဲ့တယ်ဆိုတော့အခွင့်ပြုဖို့အခြေခံဥတည်မှာကိုအဲ့ဒါပေါင်းလမ်းကြောင်းခဲ့ပြီးပါတယ်တကယ်တော့ဟိုသူကိုယ်တိုင်ကဟိုဟာပါပြင်းကျင်းဆိုလို့ရှိရင်ပြင်းကျို့သူကိုကြောက်ခံလိုက်ရတယ်အဲ့လိုမျိုးပေါ့နော်အဲ့လိုမျိုးယုံကြည်စွာခံလဲအဲ့လိုမျိုးဥပမာပြင်းတချို့ပါလီမန်အလို့တွေကအသာတောင်းဆိုလို့ရှိရင်ဗမာနိုင်ငံကဘုရားဗမာနိုင်ငံလောက်ပါဆိုပြောလို့အဲ့ချိန်ကဥပဒေမှာရေးစစ်ခြင်းတယ်ဒါပေမဲ့သူအဲ့ဒါကိုလည်းမခံခဲ့ဘူးပေါ့နော်အဲ့လိုမျိုးတွေရှိတယ်ကြောင်းမို့လုတ်ပေးတာလုတ်မပေးနိုင်တာကတော့သူကတော်တော်စိတ်တက်ခံရတဲ့အခါမှာသူ့လိုမဲ့လုတ်ကိုချက်လုတ်ခွင့်နိုင်တာမရှိဘူ
းဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့ခွတ်ထပ်ပိုင်ခွင့်ပေးတာပါသူကတမန်တကယ်ကိုတိုင်းသားတွေဟာလွတ်လပ်ရပြီးစနစ်နေရင်ပြည်ထောင်စုထဲမှာနေရတာကိုလုံးဝပြောပိုက်သွားလိမ့်မယ်ခွတ်ထွက်ခြင်းစိတ်လည်းမရှိတော့ဘူးသီးခြားစိတ်လည်းပပျောက်သွားလိမ့်မယ်လို့သူတကယ်ယုံကြည်ခဲ့လို့လားသူတို့မဟုတ်လွတ်လပ်ရေးကိုတနည်းအတွင်းလိုချင်တယ်အက်ထလီနဲ့သဘောတူညီချက်လုပ်ထားပြီးတော့ချက်ချင်းပြန်ပြောဖို့လူတွေရဲ့အတွက်များအပူတပြင်းလိုက်ပြောခဲ့ရတဲ့သဘောတူညီချက်များလားဆရာမဘယ်လိုသဘောပါလဲ
အပူတပြင်းကြောင့်တော့မဟုတ်ပါဘူး။ဒါဆိုရင် तू ကအလုံးကသူ့ကိုဆွေးနွေးတဲ့အခါမှာအဲ့ဒီမှာ Lord Bottomley ရဲ့နော်အဲ့ဒါမှတ်တမ်းတင်ပါရော။သူတို့ကြီးပေးတဲ့မှတ်တမ်းတင်ပါရော။အဲ့ဒါက तू အချစ်တင်ဆွေးနွေးပြီးတော့မကြိုက်ရင်မကြိုက်တယ်လို့ဟိုလူပေါ့နော်။တိုင်းသားကိုလေတွေကပြောရင် तू ကအဲ့ဒါဒီကိုကြည့်ချက်တယ်လို့ဆိုတာယုံကြည်အောင်ဘာတွေလုပ်နေလဲမလုံချင်ရင်ဒါတွေ तू မလုပ်နိုင်တဲ့ဟာတွေကို तू မလုပ်နိုင်ဘူးလို့ तू မြင်ပါလေ။အဲ့လိုမျိုးရှိပါလေ။ အဲ့ဒါကြောင့်မလို့သူကသူတင်းကြောင့်လက်ခံလိုက်တာမဟုတ်ပါဘူးသူတကယ်ပဲယုံကြည်တယ်လုပ်ကြည့်ပါသူနဲ့လုပ်ကြည့်ရင်ပေါ့လေသူမဟုတ်ရင်ပေါ့လေသူမမှန်ဘူးဆိုရင်ပေါ့နော်မြင်လာမှာပဲပေါ့စစ်ပုံမှန်နည်းနည်းနဲ့တကယ်ပဲအစိတ်ချမှန်နေပဲသူဟာဒါကိုဟိုကန့်ဆန်းပြီးတော့လက်ခံခဲ့တယ်ဆိုတာတော့အထောက်အထားကြီးရယူဆပါတယ်
နောက်သူကလန်ဒန်ကိုသွားပြီးတော့အတလီနဲ့လွတ်လိုက်ရကြာဆွနေနေတော့မှဆန်ပြီကဆိုဘတ်တို့ကအောင်ဆန်းဟာငါတို့ကိုယ်စားလည်းမဟုတ်ဘူးသူတင်းနေရတဲ့တရားပြန်လာရတယ်ဆိုတော့နည်းနည်းအဲ့ဒီကိစ္စမှာကျူတင်ပြင်ဆင်မှုများနေခဲ့ပါလားဆရာမအဲ့မသွားခင်ကတည်းကတိုင်းရင်းသားတွေနဲ့ဘူဂျောင်းဆန်ဟာထိတွေ့ဆက်ဆံမှုဘယ်တော့မှပဲရှိခဲ့ပါတယ်သူသဖြင့်ဒုတိယကမ္ဘာစစ်ပြီးလို့ဖဆပလာဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့သူတို့ကျူတင်နှိုင်းနိုင်ခဲ့မှုတွေရှိပါလားလန်ဒန်
ကိုသွားခင်ကတည်းကအပြန်ဆန်းတားရည်လေဟိုတစ်ခုနဲ့တစ်ခုချွေးနေထားပြီးသားရှိတယ်တိုင်းရင်းသားကိစ္စတွေလည်းပါပြီးသားရှိတယ်အဲ့ဒါအဲ့ဒီတိုင်းရင်းသားကိစ္စတွေမှာခေါ်ဝေါ်ကတော့နော်ဟို center area နော် central area လေးပေါ့အဲ့ဒီကိစ္စတွေကိုပါရမယ်ဆိုတော့ကိုဒလန်နဲ့မတွားခင်လည်းပြီးပြီးသားပါအဲ့ဒီချိန်မှာတော့အဆုတ်ရှားဆုံးကတော့ခင်ရင်လေးပေါ့နော်အဲ့ဒီတိုင်းရင်းသားကောင်းဆောင်လေးနဲ့သူကစကားတွေပြုတ်ပြတ်သူသွားတယ်တိုင်းနောက်ကောင်းဆောင်ခင်လေးလည်းနည်းနည်းတော့အဆင်မပြေတဲ့ရှိတဲ့အဖြစ်ဖြစ်တယ်တိုးတော့ဆိုလိုတာကအဲ့ဒီချက်ကိုသူပြီးပြီးသားဖြစ်ပါတယ်ကျောင်းမှာအစကတည်းကသူကြောက်ကြည့်ပြီးသားဒါပေမဲ့ရှမ်းစော်ဘွားတွေနဲ့ရှမ်းကိုစလေတွေနဲ့ကဟိုဗာဒီဟိုဆက်တွေရှိကြတာမတွေ့ဘူးလောလောဆယ်တော့အသေးစိတ်ဒီအဲ့လိုမတွေ့ပါဘူးရှိတိုင်းမှာဆက်တွေ့ထားတာဒါပေမဲ့ဟို46ပတ်ဝန်းကျင်မှာတော့ရှမ်းကောင်းကောင်းကြီးကပေါ့နော်အဲ့ဒီအချိန်တုန်းကသူတို့ပုံမှန်ဆက်ဆံလာပြီးတော့ရှမ်းလူတူကလည်းအောင်ဆန်းပုံမှာတဲ့ချင်းချင်းရှိတဲ့6ခန်းနေဆိုတာပြရတယ်တဲ့။ဘာကြောင့်လဲဆိုရင်တဲ့အဲ့ဒီ46ခုမတ်လမှာလေအဲ့ဒီရှမ်းကိုလေကောင်းဆောင်ကြီးတယောက်ကအောင်ဆန်းကိုတွေ့တယ်လို့သူ့အိမ်လာတယ်ပေါ့။အဲ့ဒီမှာသူကကောင်းဆောင်နဲ့တွေ့ပြီးတော့သူကအဲ့ရှိတင်းကားတွေကိုပေးကြည့်တယ်ပတ်အောင်ဆန်းကိုယုံကြည်လို့သူကကောင်းဆောင်ကောင်းပေါ့နိ။ကြောင်ဖတ်ဖလာရံငူကိုတဲ့သူအောင်ဆန်းကိုပဲပေးကြည့်တယ်ပြောတော့အောင်ဆန်းကသူနဲ့ခံလို့မရဘူးပေါ့။ဖတ်ဖလာပေးပါဆိုဟုတ်ဘူး။သူအောင်ဆန်းပဲပေးတဲ့ပေးကြည့်မှာလေဆိုပေးသွားပြီမှာအဲ့လောက်ချစ်ရှမ်းကိုလေယုံကြည်ပြီးတော့သူပြီးတဲ့ခါမှာသူကအဲ့ဒါကိုပေါ့နော်။ဘန္ဒာရီမှုနုအလိုက်တယ်ဆိုတော့ပေါ့နော်။အဲ့လိုမျိုးအချက်တွေတော့ရှိတာတော့တွေ့ခဲ့တယ်နော်။ဒါပေမဲ့အသေးစိတ်နိုင်ငံရေးချွေးနေတာတော့မတွေ့ဘူးလေ
။ဟုတ်ကဲ့။နောက်တစ်ခုကဆရာမစောကပြောရတဲ့တရင်ခေါင်းဆောင်တွေနဲ့သူတို့ဆွေးနွေးဆက်ဆံမှုတွေအများကြီးရှိခဲ့တယ်လို့ပြောတယ်။ဆိုတော့အဲ့ဒီတိုင်းလိုက်တဲ့အမှာတရင်တွေရဲ့ပုံကမှုပေါ့လေ။တရင်တခံရေးပထမဆုံးစပြီးတော့ဖြစ်လာရတာကအဓိကအဖြစ်သူတို့ဆွေးနွေးမှုကဘာများမကြည်လည်မှုရှိခဲ့လို့လဲဘာဖြစ်လို့သဘောတူမှုမရနိုင်ခဲ့ကြလဲဆိုတာ
။တော်နိုင်ရတော့ဘုကြောင့်ဆန်းတည်မှဖြစ်သွားပါလေ။ရှင်းပိုင်းမှာတော့တော်တော်လေးကိုအချစ်တင်ကြောင်းနဲ့ကြောင်းလေးဆွေးနွေးကြတယ်။အထူးသဖြင့်1943ခုဒီတိကကဘာချစ်အချိန်ကမှဟို BIA တက်နဲ့ပြင်းပြင်းတော်တော်လေးပြဿနာဖြစ်တဲ့ခါမှာပြင်းအများကြီးတက်ခါလေလေအဒီရောင်းမှန်မှာအဲ့ဒီမှာတက်ခါတဲ့ခါမှာဟိုစ BIA ကနေပြောဟိုရဲပေါ်ဒီရရှိနေလေရပေါ့နော်အဲ့ဒီမှာရောင်းမှာအလျော်ဒီမှာတော့ပြောလူတောက်မှုတွေဖြစ်တယ်အဲ့လိုဖြစ်တဲ့ခါမှာဝင်းကြပါတော့တက်ခါမှာအဲ့ဒီကိစ္စကိုကိုကြောင့်ဆန်းကသူတို့မှားပါတယ်ပေါ့ချေရလေးပါတယ်ဆိုတာသူကိုယ်တိုင်ဝန်ခံပြီးစီးရုံးပြီးတော့ဒေါက်တာဆန်းစီဖိုးတို့ဆော့ပါဦးကြီးတို့ဥဆောင်ပြီးတော့တခါလေဟိုကရင်ပမာချစ်ကြည်ကိုပြန်ပြီးတော့လုပ်ခဲ့ခါမှာဒေါက်တာပတ်မဆွေရဖွေတယ်မှာသူတို့ပါလာကြတယ်နောက်ပိုင်းတစ်လည်းပြီးရောဘုရားဆန်းနေတူလက်တဲလုပ်ခဲ့တဲ့စံဖို့တင်တို့ဒီစောချာတို့တို့ကဒီမှာဘုရားဆန်းရဲ့ဖတ်ဆက်ဖလာတွေမှာပါလာတယ်လေစောပါဦးကြီးကလည်းပဲအဲ့ဒီမှာဝင်ကြီးတပါဖြစ်လာရဲ့မလားနောက်ပိုင်းကျတော့အဲ့ဒီချစ်ရှိကိုပေါ့နော်ပြင်းရင်ဘိုးဖွဲ့ကိုဖွဲ့ပြီးတဲ့ခါမှာဒီသူတို့ဓာတ်နေပြီးတော့ပြင်းပြင်းနဲ့တိတန့်တောင်းဆိုတယ
်ဒီညာကျွန်တော်မေးနေတာတရင်နဲ့ပဲဘာကြောင့်လူပြတ်နာစားပြီးဖြစ်ရတယ်လေအဲ့မှာချက်ကျူအေရချက်ကျူအေရလို့ခေါ်တဲ့ရှမ်းတို့ဘာလို့လဲကျွန်တော်တိုင်းတိုင်းနဲ့ဖြစ်ဖဲနေ
အရင်နဲ့ပဲဒါကြောင့်အရေးပို့ဖြစ်ရလဲဆိုရင်ဟိုရှမ်းတို့အချင်းတို့ကချက်ကျူအေရမှာအနေကြာနော်အုတ်ချုပ်ကြီးပေါ့နော်အဲ့ဒီမှာရှိတယ်ပြင်းလေးကဒီမြောင်းမြပသိန်းအဲ့ဒီမှာရှိတယ်တကအခြားအတိုင်းတွေမှာလည်းရှိနေတဲ့ခါကျတော့ပြင်းနေရလူကျင်နာကပြင်းပြင်းနေဆိုတာကိုဒီတင်းတားကြီးတက်တာရောပဲဒီဒီကြားကစင်းနေနေလေးပေါ့အဲ့ဒီအခုကြားလို့ခေါ်တယ်အဲ့ဒီလေးအကုန်လုံးပေါင်နေ
မြေကျွန်းပေါ်ကနေလေးပေါဝင်စီနေတာပေါ့
ဟုတ်တယ်အဲ့ဒါကြအားလုံးကိုအဲ့လိုတောင်းဆိုတဲ့အခါမှာအဲ့ဒီမှာပြဿနာဖြစ်တယ်ပေါ့နော်ဒါပေမဲ့ကိုကြောင့်သာဘလော့ပြတ်သားလဲဆိုသူလုပ်သေးပါမယ်သူရှိမိလာတဲ့ပြင်းလေးရှိပြီသူခံလာတဲ့ချီဝိုင်အိုကြီးပြင်းလူငယ်အသင်းဖွဲ့မှာကစံဖို့တင်လို့မောင်းဝဲမောင်းလို့မမ္ပတ်ခိုင်လို့ကကိုကြောင့်ဆက်နေပြီးဒီလက်ချက်ကလေးအရင်ကြီးပြီးတော့တိတ်ယုံကြည်တယ်လေဆိုတော့အဲ့မှာသူလုပ်တယ်တစ်ဖက်ကလည်း ်ပေါ့ဦးကြီးတို့ကလူကျင်တဲ့အပိုင်းကိုတောင်းဆိုတဲ့အချက်ဒီမှာတင်းရင်တင်းတဲ့အတိုင်းကိုသူမပေးနိုင်ဘူးပေါ့အဲ့ဒါဟာဖွဲ့စည်းပုံအခြေခံဥပဒေကိုဖွဲ့စည်းပုံကရွေးကောက်ပွဲတဲ့ဝင်ရောက်ပါဝင်ကြပါလို့သူလည်းပြောတယ်ပေါ့နော်အဲ့လိုရမှာတချို့ကျင်တဲ့အကြီးအစားပေါ့ဖွဲ့စည်းပုံအခြေခံကိုဆွဲဖို့ဒီရွေးကောက်ပွဲကြီးကိုမဝင်ဘူးပေါ့ဟုတ်တယ်နည်းနည်းဝင်မှုဆိုတော့ထွက်တယ်လေနေစားကရှမ်းတို့ကချင်တို့ချင်းတို့ကြတော့စောကလေးကစက်ပလံရှိတယ်ပေါ့ဒါမှမဟုတ်တို့ကအဲ့ဒီပင်လုံးသွားပဲဒီဝေးပြီးတော့ဆုံးဖြတ်ကြတာလေအဲ့လို
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဓိကတည်ရင်နဲ့သဘောထားကွဲလွဲရတဲ့ကိစ္စမှာမြဝကျုံမဒီသာဘာကရင်ပြည်နယ်ထဲမှာထက်သွင်းပေးဖို့တောင်းဆိုရကိစ္စလည်းပါဝင်နေဆွဲသဘောပေါ့နော်ဟုတ်ကဲ့
အခုတော့
ဟုတ်ကဲ့နောက်ဆုံးသိချင်တာကဆရာမ BIA ကိုဂျပန်မှာဖွဲ့စည်းခဲ့တယ်ဂျပန်နဲ့ပေါင်းပြီးဖွဲ့စည်းခဲ့တယ်ဆိုပေမဲ့ဘူဂျောအန်ဆန်ကအင်္ဂလိပ်နဲ့ညီနိုင်ပြည်နောက်မှာကန်ဒီသဘောတူညီချက်အရစစ်တပ်ကိုပြန်ဖွဲ့ရတာတကယ်တော့အင်္ဂလိပ်ပုံစံပြန်ဖွဲ့တာပဲမဟုတ်လားအင်္ဂလိပ်စစ်တပ်နဲ့ပေါင်းပြီးဖွဲ့စည်းခဲ့ဘာကြောင့်မြန်မာစစ်တပ်ဟာအင်္ဂလိပ်စစ်တပ်ရဲ့စီမင်းစည်းကမ်းပုံစံတိုင်းဖြစ်မလာပဲနဲ့အခုဆိုလူတချို့ကပြောလာကြတယ်ဗျလေဒီဒေတာကန်တွေကိုဆက်ဆံတာပြုမူလာရာအင်္ဂလိပ်တွေကရရှိခဲ့တဲ့ professional အပညာမဟုတ်ဘဲနဲ့ဂျပန်စီကတင်လာတဲ့စစ်တပ်ပုံစံမျိုးဖြစ်နေလို့သုံးသပ်ကြပါတယ်ဆရာမဘယ်လိုပြောလို့ရလဲခင်ဗျာအ
ဲတကယ်တမ်းကျတော့ဘူဂျောင်းဆန်ကအင်္ဂလိပ်ပုံစံစစ်တပ်ဖွဲ့တယ်ဆိုပေမဲ့လည်းလွတ်လပ်ရပြီးတဲ့အခါမှာဘယ်လိုဖြစ်လာလဲဆိုတော့ခုနပြောသလိုပဲဟိုအင်္ဂလိပ်စစ်တပ်ကဘူဂျောင်းဒီပေါ်တော့ခံပေးတာဟိုပါမရှိတဲ့တပ်တိကစစ်တပ်တိချုပ်ကဘူဂျောင်းစ်နစ်ဒွန်းဒုတိယစစ်တပ်တတိချုပ်ကဒုမချုပ်စောချာတို့စစ်ထောက်ချုပ်တွေကစောဒွန်းနီတမတော်လီဦးစီးချုပ်ကလည်းစောရှိရှိအဲ့လိုမျိုးတွေပေါ့နော်သူတို့အဲ့လိုခံလိုက်တဲ့အခါမှာဘူဂျောင်းဆန်အဲ့လိုမျိုးလက်ခံလိုက်ပြီးတော့အော်ကျွန်တော်ကျင်းကိုလူကြီးဖြစ်ချက်ခံထားတယ်။ဒါပေမဲ့1949ပြည်ရင်းချင်းဖြစ်ပြီးနောက်ပိုင်းမှာဗိုလ်ချုပ်နှစ်တွန်းကအပါဝင်ပေါ့နော်။အားလုံးပြချက်လင့်တင်ပြီးတဲ့လူတွေအကုန်လုံးကထွက်သွားတယ်။ထွက်တဲ့အခါမှာနောက်ဆုံးရှင်းရှင်းပြရင်ဟိုတိတ်ပြီးတော့အတွေ့အကြုံမရှိတဲ့စစ်တပ်ကိုဟိုဂျပန်ကတက်လာတဲ့ BIA တက်ကချက်ဘူဒီကပဲစပြီးဦးဆောင်တဲ့အခါမှာတော့အဲ့ဒီဘက်ကိုနှွေသွားလို့ရတာပေါ့နော်။အဲ့လိုပြောလို့ရပါတယ်။
ပမခနော်အင်ဂျင်နီယာအောင်ဆန်းအန်ဒ်စထရဂယ်ဖော်ဘာမစ်အင်ဒီပင်ဒင့်ဆောက်ကိုရေးသားထုတ်ပြန်ခဲ့သူဖြစ်ပါတယ်ခင
်ဗျာ။ဘာပေါ်မှာ COVID-19 ရောဂါပိုကူးစက်ပြန့်နှံ့မှုတွေဟာနှစ်တဝက်နီးပါးအချိန်ကြာမြင့်လာခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာပါကူးစက်ပြန့်နှံ့မှုတွေမြင့်တက်ခဲ့ပြီးမြန်မာနိုင်ငံမှာတော့အခုလက်ရှိအချိန်ထိအသက်သေဆုံးသူဦးရေဟာလည်းအလွန်နှေးပါတာကြောင့်ကူးစက်ပြန့်နှံ့မှုဟာပြင်းထန်မှုမရှိသေးဘူးလို့ဆိုရမှာပါ။ယောဂပိုကူးစက်ခံရသူအများစုကလည်းနိုင်ငံရဲ့ခြားကပြန်လာတဲ့သူတွေဖြစ်နေပြီးတဆင့်ပြန်ကူးစက်ခံရသူဦးရေဟာအလွန်နှေးပါနေတာကိုတွေ့နေရပါတယ်။အထွေထွေယောဂအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကမြန်မာနိုင်ငံရဲ့လက်တလော COVID-19 ကူးစက်ပြန့်နှံ့မှုအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။
ခုနောက်ပိုင်းတွေ့ရှိသူအများစုကတော့ဒီနိုင်ငံခြားအနေပြန်လာပြီးတော့ဒီစောင့်ကြည့်တက်စင်တာပေါ့နော် quarantine center မှာရှိတဲ့သူတွေမှာအဓိကပိုးတွေ့ရှိတာပဲရှိပြီးတော့ကျွန်တော်တို့ဒီပြည်သူလူထုအတွင်းမှာဒီ fever clinic တွေကနေဖြားလို့နော်တာစီချောင်းစုဖြစ်ရာနေဟိုလွှဲပို့ပြီးတော့မှ COVID-19 ပိုးတွေ့ရှိတယ်ဆိုတဲ့လူနာမျိုးမတွေ့ရှိရတော့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒါထိထိကြောက်ကြောက်ထိန်းချုပ်နိုင်ပြီလို့ပြောနိုင်ပါတယ်ဒီတဆင့်ကူးစက်မှုနှုန်းကအခုမရှိသလောက်နည်းနေတာဖြစ်တဲ့အတွက်လည်းကျွန်တော်တို့ဒီထိန်းချုပ်မှုအောင်မြင်တယ်လို့ပြောနိုင်ပါတယ
်မြန်မာနိုင်ငံအိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတွေမှာကူးစက်ပြန့်နှံ့မှုတွေမြင့်တက်နေတာကြောင့်ကျွတ်တေကာဝဲအိန္ဒိယလန်တွေကိုအရှိန်မလျှော့ဘဲအခုတိုင်းဆက်ပြီးထိန်းသိမ်းလုပ်ဆောင်ကြရအောင်ပါနေဆက်ဒေတာတွေမှာနိုင်ငံတွင်းဝင်ရောက်လာသူတွေကိုလွတ်ထွက်မသွားအောင်ကိစ္စထားဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်။
အဲ့တော့အိန္ဒိယနိုင်ငံတွေဖြစ်တဲ့ဒီဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊တရုတ်နဲ့ထိုင်းနိုင်ငံတွေမှာဒီကိုဗစ်ရောဂါကူးစက်မှုတွေကအခုထိဆက်ပြီးရှိနေတော့မယ်လို့လည်းသိရပါတယ်။အသေးပြောက်နှုန်းတွေလည်းရှိနေတယ်လို့သိရပါတယ်။ဆိုတော့ဒီလိုအိန္ဒိယနိုင်ငံတွေမှာပိုးကူးစက်တဲ့သူတွေများပြားနေပြီဆိုရင်တော့ကျွန်တော်တို့အဓိကထားရမှာတော့ဒီနိုင်ငံတွေနဲ့နေဆက်တဲ့တခြားထိဆက်နေတဲ့အတွက်နေဆက်ဒေသနဲ့အဲ့ဒီပြန်ဝင်ဝင်ရောက်မှမဲ့သူတွေကိုစနစ်တကျထိန်းချုပ်ရပို့ပြီးရေးကြည့်တယ်လို့ပြောကြင်ပါတယ်အဲ့တော့ပုံမှန်အနေနဲ့လည်းနေဆက်ဒေသကနေပြန်လည်ဝင်ရောက်သူတွေကိုထိန်းချုပ်ရေးစင်တာမှာထားပြီးတော့เนาะစောင့်ချက်ကြည့်ရှုစစ်ဆေးနေကြောင်းလည်းသိရပါတယ်အဲ့တော့ပို့ပြီးတော့ဒီကူးစက်မှုနှုန်းအင်းကြီးနိုင်ငံတွေမှာပုံများလာပြီဆိုရင်တော့ဒါကိုပို့ပြီးစနစ်တကျဒီထက်ပို့ပြီးတော့เนาะဒီပိုးရှိတဲ့သူတွေလို့တန်တရားရှိတဲ့သူတွေမလွတ်ထွက်သွားအောင်ပို့ပြီးတော့ view site ပို့အတွက်ကိုရေးကြည့်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်
မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုကူးစက်မှုတွေကိုစတင်တွေ့ရှိတဲ့အချိန်ကအသက်သေဆုံးမှုတွေရှိခဲ့ပေမယ့်အခုနောက်ပိုင်းမှာတော့အသက်သေဆုံးမှုတွေမရှိတော့တာကိုတင်နေရပါတယ်။ရောဂါပိုကူးစက်ခံရသူဦးရေအရေးအတွက်နေသလိုရောဂါပိုကူးစက်ခံရသူတွေထဲမှာအသက်သေဆုံးမှုတွေမရှိတော့တာကလည်းကောင်းမွန်တဲ့ရာလဒ်တစ်ခုလို့ဆိုရမှာပါ။ COVID-19 ကြောင့်အသက်သေဆုံးမှုတွေမရှိတော့တာနဲ့ပတ်သက်ပြီးဒေါက်တာဦးမောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ်။
နောက်ပိုင်းပိုးရှိတဲ့လူအများစုကထိန်းချုပ်ရေးစင်တာတွေကနေပဲဖြစ်တဲ့အတွက်ကြောင့်เนาะအလုံးလုံးနိုင်တဲ့လူငယ်လူရွယ်လူလတ်ပိုင်းတွေမှာတွေ့ရတာများတယ်နောက်တခါယောဂအခန်းလည်းမရှိတဲ့အတွက်ကြောင့်သူတို့စီမှာဒီယောဂပိုးပြင်းထန်ပြီးတော့တည်တဲ့အထိမဖြစ်ဘူးလို့ဆရာအမြင်နဲ့ယူဆပါတယ
်ဒီချိန်မှာအခြေခံပညာထက်တန်းကျောင်းတွေကို COVID-19 ကာဝေးနည်းလမ်းတွေနဲ့အညီပြန်လည်ဖွင့်လှစ်ပေးခဲ့ပြီးအလေတန်းနဲ့မူလတန်းကျောင်းတွေကိုလည်းတဆင်ပြီးတဆင်ပြန်လည်ဖွင့်လှစ်ပေးသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်COVID-19 ကာကွယ်ဆေးမရသေးခင်မှာအချိန်ကပညာထက်တန်းကျောင်းတွေကိုပြန်လည်ဖွင့်လှစ်ပေးခဲ့တဲ့အပေါ်မှာလည်းအမြင်မျိုးမျိုးရှိနေကြတာပါ COVID-19 ကာကွယ်ဆေးတွေကိုလုံလုံလောက်လောက်ရနိုင်မှုအတွက်ပျော်လင်းလို့ရနိုင်ပြီလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဓာတ်ခွဲကမ်းမှာတော့ကာကွယ်မှုစနစ်အောင်မြင်ပြီးလို့ရှိရင်လူတွေမှာတစ်ဆင့်စမ်းသပ်ဖို့လိုပါတယ်လူတွေမှာစမ်းသပ်ပြီးလို့အောင်မြင်ပြီးဆိုမှတော့တစ်ကဘာလုံးကိုဒါဖြန့်ဖြူးဖို့အဆင့်ထိရောက်လာမယ်လို့ဆရာအနေနဲ့ထင်တယ်ပေါ့နော်အဲ့ဒီအခါမှာဆရာတို့လူမှာတစ်ခါတလေဓာတ်ခွဲကမ်းမှာအောင်မြင်ပြီးတော့လူမှာစမ်းသပ်ဆစ်ဆီတဲ့အခါမှာတရားရဂိုင်းတော့အပြည့်မဟုတ်ပဲနဲ့တော့တချို့တွေမှာကာကွယ်ဆေးထားတော့လည်းပဲကူးစက်ခံရတာတွေရှိနိုင်ပါတယ်ဒါမျိုးတွေကိုဆက်လက်လေ့လာဖို့ကြံနေပါသေးတယ်ဒါကြောင့်မလို့ဒီကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုတာဖြစ်နိုင်ပါတယ်သို့တော့ကိုစီလက်လန်းမီအောင်ရောက်ဖို့အတွက်ဆိုရင်တော့အချိန်ကြားထဲမှာကာလာကြာမြင့်နိုင်သေးတယ်လို့ဆရာအနေနဲ့ယူဆမိပါတယ်
။မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်မှုတွေဟာလက်ရှိအချိန်မှာနှေးပါနေသေးတယ်ဆိုပေမဲ့ကာဝေးဆေးတွေလုံလုံလောက်လောက်ရရှိဖို့အချိန်ကြာမြင့်အောင်မှဖြစ်တာကြောင့်ပေါ်ပေါ်ဆဆသဘောမထားပဲကျေတီကာဝေးတွေကိုခီးဆိုင်ပြီးဆက်လက်လှုပ်ဆောင်နေဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ။
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ဖြီးပါရောက်မြန်မာနိုင်ငံသားတွေအနေနဲ့ချိုတင်မဲဆန္ဒပေးနိုင်ဖို့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့ပုံစံ15ရှောက်ဟွာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ယုံတွေစီကိုပေးပို့လျှောက်ထားရမယ်။ပုံစံ15ရှောက်ဟွာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်ဟွာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါရယ်စင်ကာပူမလေးရှားထိုင်းတောင်ကိုရီးယားဂျပန်ဩစတြေးလျဗြိတိန်အမေရိကန်နဲ့အိန္ဒိယနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာချိုတင်မဲရှောက်ဟွာပုံစံ15ကိုဖြည့်ပြီးတော့သက်ဆိုင်ရာတန်ယုံတွေစီကိုတိုက်ရိုက်ပေးပို့နိုင်အောင်လို့စီစဉ်ပေးထားတာပါမဲပေးချမယ် website ဖြစ်လာဖို့စတင်အတွေးပေါ်သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကုအလက်ဇန်းဒားအောင်ဖြစ်ပါရယ်American, Britain, India နိုင်ငံတွေမပါသေးဘဲ၆နိုင်ငံပဲရှိသေးချိန်မှာမေးမြန်းထားရဲဆိုတာကိုအသေးအချာပြောချင်ပါတယ်ရှင်
။ COVID ကာလအတွင်းမှာအလုံးသိရဲ့အတိုင်းနဲ့တွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့မင်းမထည့်ရလို့မရှိရလေအောင်ကျွန်တော်တို့ပြည်ပရောက်မြန်မာနိုင်ငံသားများအလုံးအလွယ်တကူအခြေကုံတက်တာဆိုတာဖြင့်ပုံစံ15ကိုများများတင်ပြီးလေးပေးလေးနေကြရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လောက်ခဲ့တာဖန်တီးခဲ့တာပါအမ
နိုင်ငံရခြားရောက်နေကြတဲ့မြန်မာနိုင်ငံသားတွေအွန်လိုင်းပေါ်မှာပုံစံ15ရှောက်မှာဖြင့်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်းက12ယောက်ရှိပြီးတော့အားလုံးကအွန်လိုင်းပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်အွန်လိုင်းကနေပြီးတော့ meeting နေ့တိုင်းနေပါပေါ့နေ့တိုင်းနေပါ meeting ခေါ်ခဲ့တယ်ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပုံပဲဆိုပြီးတော့စိုင်းနေခဲ့ပါတယ်ဟိုအခက်ခဲတော့ရှိခဲ့ပါတယ်ဒါပေမဲ့အကုန်လုံးစိတ်သူကိုယ်သူနဲ့တော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်တဲ့ဖန်တီးပေးနိုင်ခဲ့တာပါအမ
တရားနဲ့တရားဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာ online ပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုံးကြရတယ်နောက်အချိန်ကလည်းခတ်တူတူအတွင်းမှာလုံးကြရတဲ့အခါမှာရောဘလော့ထီပေါ်တော့ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
် online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ယုံတီတီကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ယုံနေရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအမှခံချက်ယူထားလဲရှင်
။ Oh no no တော့ Singapore တန်ယုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်။အတိမတ်ပြုတယ်။ကျန်လက်ကျန်နိုင်ငံတွေကတော့အခုချိန်ပြီးတော့တုတ်ပြတ်မှုကမရသေးဘူး။ထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်အလက်နဲ့ document တွေကိုပေါအောင်ရေးဆွဲထားတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ ော်လင်းမိပါတယ
်။ online form ဖြစ်နိုင်ဖို့ဤပညာပိုင်းကပံ့ပိုးကူညီခဲ့တဲ့IT နည်းပညာရှင်တွေကစင်ကာပူအခြေစိုက် software developer ကိုကေဗင်ဂျော်ကလည်းသူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လုပ်ပေးထားတယ်လို့ရှင်းပြပါရယ
်ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေတုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နေပြီးတော့လည်းကူတုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်။ဉာဏ်နည်းပညာနဲ့မြင့်နှီးတဲ့လူတွေပါနိုင်တယ်။အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့fee လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပေါ်မှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတို့ဖြစ်ပြီးသွားလို့ရှိရင်တို့အနေနဲ့ phone ဆက်တန်ရုံတစ်ခါတည်းမပုတ်ရင်တို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးသွားရင်တို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားတို့ရိုးရိုးလေးပဲစဉ်းစားပြီးတော့ design ဆွဲခဲ့တာပါခင်ဗျာ။
အဲ့တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့အချက်တွေကဘာလဲဆိုတာနည်းနည်းလေးအဲ့တော့ step by step ပြောပြပါလား
။ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်နိုင်ငံရွေးပြီးတော့လည်းသူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှဒါကျွန်တော်တို့နောက်တစ်ဆင့်သူတို့ set ပါလို့ရပါတယ်ခင်ဗျာအဲကောင်ပြီးသွားတော့မှကျွန်တော်တို့ form 15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းအမဲဥပမာဆိုနာမည်ပေတိုင်း data ကြီးကိုသူတို့လိုချင်လာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြည့်ရမယ့် data တွေပေါ့အဲ့ data တွေအကုန်လုံးသူတို့ကဖြည့်ရပါတယ်မဖြည့်ဘဲနဲ့သူကြော်သွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူ sub လုပ်ခဲ့မှာပေးထားပါဦးခင်ဗျ။နောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမလဲအဲ့ဒါလေးတွေအစားကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ။ user friendly ဖြစ်အောင်ရယ်ကျွန်တော် form မဖြည့်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။အ
ဲ့မှာတစ်ခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူတွေရဲ့ကိုယ့်ရဲ့အချက်လက်တွေပါတယ်နောက်တစ်ခုကကြတော့ passport တို့ copy လိုမျိုးတပ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကိုကေဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုနဲ့ပတ်သက်တဲ့ကိုကြီးအချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်အထီရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လူပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file တွေအကုန်လုံးတန်ရုံးကိုကျွန်တော်တို့ကဒါရိုက်တန်ပို့ပေးရပါတယ်။ဟိုကျွန်တော်တို့ရှင်မှာတော့ဘယ်လိုမသိတဲ့ရင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျ။ကျွန်တော် attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏတင်ထားတဲ့ဟို temporary ပေါ့နော်ဒီတင်ထားတဲ့ file တွေတော့ရှိတယ်။ဒါကလည်းကျွန်တော်တို့လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျ။အဓိကတော့တန်ရုံးကနေပြီးတော့ဟိုတချို့ data တွေကိုသူတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ရုံးကိုပဲကျွန်တော်ကပေးလိုက်တာပါခင်ဗျ။ကျွန်တော်တို့တရားမောက်ဝင်ကြည့်လို့လည်းမရပါဘူးခင်ဗျ။ဒီ data တွေအကုန်လုံးကလေ
ဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှချခံချက်ယူထားလဲရှင
်။ဟုတ်ကဲ့ဟိုကျွန်တော်လက်ရှိကတော့စင်ဘူးတန်ရုံးကနေပြီးတော့ကျွန်တော်ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်ရှိရလာတဲ့ data တွေအကုန်လုံးကိုတန်ရုံးကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျာ။ကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွင်းနေတာရှိတယ်နောက်စင်ဘူးတန်ရုံးကလည်းကျွန်တော်တို့ကိုပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပါတော့သူတို့ဆက်လုံးစင်ဘူးတန်ရုံးကနေပြီးတော့လည်းကျွန်တော်တခြားနိုင်ငံတန်ရုံးတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗ
ျ။လဲပေးချမယ် website မှာပုံစံ15ရှောက်ဟွာတင်နိုင်ဖို့ဤပညာအရာကူညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကေဗင်ဂျော်ဖြစ်ပါတယ်။သူတို့ website ပေါ်မှာ6နိုင်ငံကမြန်မာနိုင်ငံသားတွေအတွက်ပဲစီစဉ်ပေးထားခြင်းမှာမေးမြန်းခဲ့တယ်ဆိုတာကိုအသေးချပြောချင်ပါတယ်ရှင်။အဲ့ဒီ website ရဲ့လိပ်စာစာလုံးပေါင်းကတော့meepaykyamal.com ဖြစ်ပါတယ်ကိုနေထိုင်နေတဲ့မဲဆန္ဒနဲ့ပြင်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 6ရက်ကျင်းပမဲ့ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ15ရှောက်ပါတွေကိုတက်ဆိုင်ရာတန်ရုံးတွေစီကိုတတ်မှတ်ထားတဲ့အချိန်အမီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါတယ်ရှင်ကျမဆွေမြတ်မောင်ပါ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီ USAID ရဲ့ဖွံ့ဖြိုးမှုဆိုင်ရာချိုးဖောက်မှုထဲမှာအဓိကပန်းတိုင်ကတော့ကုခြေတော်ဖော်ကိုရက်တင်နိုင်ရေးဖြစ်ပါတယ်။အခြေခံစဉ်းစားချက်ကအမေရိကန်ဆိုရရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်နိုင်ငံခြားအထောက်ပံ့မရှိမဖြစ်လိုတာမဟုတ်တော့တဲ့အခြေမျိုးရောက်ဖို့ပြင်ဆင်တာပါ။ဒီအမှန်ချက်ကနိုင်ငံခြားအထောက်ပံ့လိုအပ်မှုကိုအဆုံးသတ်နိုင်မဲ့
အဓိမရည်မှန်းချက်ရရှိရေးအတွက်စဉ်းစားထားတဲ့ခိုင်မာတဲ့မူပေါင်းဖြစ်တယ်လို့ USAID အဖွဲ့ရဲ့အာဖရိကဆိုင်ရာယာယီလက်ထောက်အချုပ်ရည်မှု Chris Meloni ကဆိုပါတယ်သူက
If we want to end the need for foreign assistance in the giving
ကျွန်တော်တို့ကူညီနေတဲ့နိုင်ငံတစ်ခုအတွက်ကျွန်တော်တို့ရဲ့နိုင်ငံသားအကူအညီလိုအပ်မှုကိုအဆုံးသတ်ဖို့ဆိုရင်အဲ့ဒီနိုင်ငံကိုကကိုယ့်ကိုယ်ကိုယ်ရည်တည်နိုင်လာရမယ်လို့ဆိုလိုတာပါလို့ပြောသွားတာပါ USAID အဖွဲ့အနေနဲ့ဒီကိုယ့်အကူရည်တည်ရေးပေါ်စဉ်းစားတွက်ချက်တာကတကယ်အတိအကျနည်းလမ်းနှစ်ခုရှိပါတယ်တစ်ခုကတော့နိုင်ငံတစ်ခုရဲ့တန်ဓေဌာန်ချတာမှုကိုဆက်စစ်တာပါလို့ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြောပါတယ
် What I mean by commitment are things like policy choices
တန်ဓေဌာန်လို့ပြောရမှာကျွန်တော်တို့ဆိုလိုတာကခုလိုအခြေအနေမျိုးတွေပါ policy ရွေးချယ်စရာတွေတရားဝင်မဟုတ်တဲ့အလို့သဘောအစိုးရလုပ်ငန်းစဉ်တွေရင်းချင်းမှုစံနှုန်းတွေနိုင်ငံဖွံ့ဖြိုးရေးအတွက်ရွေးချယ်ဆုံးဖြတ်ခီးနှိယာမှာအထောက်အကူဒါမှမဟုတ်အနောက်ချက်ဖြစ်စေတာတွေပေါ်မှာတန်ဓေဌာန်ချတာတာပါလို့ပြောသွားတာပါဒုတိယဆန်စစ်တဲ့ချက်ကတော့စွမ်းဆောင်ရည်လို့ဆိုပါတယ်ဒါကပဲ
so things like education levels health levels
ပညာရေးသင်တန်းကျန်းမာရေးသင်တန်းစိုးရနဲ့လက်တွေ့ဝန်ဆောင်မှုကိုနိုင်စွမ်းအရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အင်အားတောင့်တင်းမှုစီးပွားရေးအခြေခံအစားအသောက်စတဲ့စောင့်ရက်ပေါ်မှာခြားရည်ုံနဲ့တင်အလွဲတကူလှုပ်လို့မရတဲ့ကိစ္စရမျိုးကိုဆိုလိုတာဖြစ်တယ်လို့ပြောသွားတာပါ USAID အနေနဲ့ယုံကြည်ချတာကတော့နိုင်ငံတစ်ခုရဲ့တန်လိမ့်ခြံကိုမြင့်တင်ပေးတာနဲ့စွမ်းဆောင်ရည်ကိုတိဆောက်ပေးခြင်းအဖြစ်ဒီနိုင်ငံအတွက်ကိုပိုင်ရည်တည်နိုင်ရေးခီးစဉ်နဲ့ကိုပိုင်ဖွံ့ဖြိုးရေးကိုတိုင်းလုပ်နိုင်တဲ့အဆင့်ကြီးရအောင်ခီးစနစ်သွားနိုင်မယ်လို့ပါပဲ။ယာယီလက်ထောက်အုပ်ချုပ်ရေးမှူးမလွန်နီကဆက်ပြီ
း So this idea of a trade self reliance I kind of like to say at the end of the day it's a thing.
ဖြစ်တော့ဒီကိုပိုင်ရည်တည်နိုင်ရေးကိုခီးစဉ်တစ်ခုလို့စဉ်းစားချက်ကနောက်ဆုံးပြောရမယ်ဆိုရင်တော့ဖွံ့ဖြိုးရေးလုပ်ငန်းကြီးတစ်ခုလုံးအတွက်ကောင်းတာဖြစ်စေချင်တာကိုပြောသလိုပေါ့နော်။ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ကိုယ်နိုင်ငံပေါ်အခြေပြုပြီးအဲ့ဒီကိုရောက်ဖို့အသေးစားကြိုးပမ်းသွားမှာပါပြီးတော့အထူးသဖြင့်အာဖရိကအတွက်ဒီတန်ဓေဌာန်ဆွမ်းဆောင်ရည်တွေကိုတကယ့်ကိုအလေးနဲ့ထားဆက်စစ်သွားပြီးဒီနှစ်ချက်လုံးအတွက်တက်နေတဲ့များအကောင်းဆုံးဘယ်လိုကူပေးသွားနိုင်မလဲဆိုတာအခြေရှာသွားမှာပါလို့ပြောသွားတာပါနိုင်ငံတစ်ခုအနေနဲ့ဒီကိုယ်ပိုင်ရည်တည်နိုင်ရေးခီးစဉ်မှာဘယ်လိုအနေထားရောက်နေလဲဆိုတာကိုသိချင်ရင်တော့နောက်တခြားအင်ဒီဂျင်းနိုင်ငံတွေဒါမှမဟုတ်အခြားဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဒီကိစ္စပေါ်တန်းရှင်ကြည့်ကြတယ်ဆိုရင်တော့USAID ရဲ့နိုင်ငံဆိုင်ရာလမ်းပြမြေပုံတွေကိုသွားကြည့်လို့ရနိုင်ပါတယ်။အဲဒီရှင်းရှင်းလင်းလင်းနေနိုင်တဲ့ပုံတွေမှာနိုင်ငံတစ်ခုရဲ့ဒီတန်ဓေဌာန်နဲ့စွမ်းဆောင်ရည်တွေကိုကြားနေမျှတာတဲ့အချက်လက်တွေကိုကိုကားထားပြီးနိုင်ငံတစ်ခုရဲ့ကိုယ်ပိုင်ရည်တည်နိုင်ရေးအားကောင်းမှုနဲ့အားနည်းမှုတွေကိုလည်းဇယား၁၈ခုနဲ့ဖော်ပြထားပါတယ်။ဝင်ဝင်နေဒါမှမဟုတ်အလယ်အလတ်ရှိတဲ့ဘယ်နိုင်ငံအတွက်မဆိုဒီအချက်တွေကိုသိချင်ရင် http://selfreliance.usaid.gov မှာသွားကြည့်နိုင်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ။အခုဆက်လက်ပြီးသတင်းအချင်းချုပ်တွေကိုတင်ပြမှာပါ။မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ Crystal Meth မူရစ်စိတ်ကြွစီ200ကီလိုဂရမ်ကိုအင်ဒိုနီးရှားနိုင်ငံဘန်ကောက်ဘလီထောင်မြို့မူရစ်ဆေးဝါးနှင်နီးရက်တက်ဖွဲ့နဲ့အကောက်ခွန်ဌာနကမနေ့ဗုဒ္ဓဖူးနေ့ကဖမ်းဆီးရမိခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမှာငှက်ပြားယောဂါဆီအသုံးမပြုဖို့ထိတ်တန့်ကျွမ်းကျင်သူတွေကတားမြစ်ထားပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ငှက်ပြားဆီကိုတုံးကြဖို့ဗုဒ္ဓဖူးနေ့မှာထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ရီပပ်ဘလစ်ကန်အောက်လွှတ်တော်အမတ်လူဗီဂိုမတ်ကသူ့မှာယောဂါလက္ခဏာမပြဘဲကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းပြောကြားခဲ့ပါတယ်။သူ့ကိုလွှတ်တော်မှာမကြသေးခင်ကပဲနှာခေါင်းစီးတက်မထားတာကိုတွေ့မြင်ခဲ့ကြရတာပါအမေရိကန်ပြည်ထောင်စုမှာလူပေါင်း 4.3 တန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးသေဆုံးသူပေါင်း 35,000 နီးပါးရှိနေပြီးကမ္ဘာတစ်ဝှမ်းလုံးမှာကူးစက်မှုအမြင့်ဆုံးနိုင်ငံဖြစ်ရှိနေပါတယ်ဂျပန်နိုင်ငံမှာတော့မနေ့ဗုဒ္ဓဘူးနေ့တရက်ထဲ COVID-19 ကူးစက်သူလူနာသစ် 1,000 ကျော်ရှိတဲ့အတွက်ဒါဟာကက်ယောဂါစဖြစ်ကလေးကကူးစက်မှုစံချိန်တင်သွားတာဖြစ်ပါတယ်မင်းကတရက်ထဲမှာကူးစက်သူ 1,200 ကျော်ရှိတယ်လို့ Japan NHK သတင်းကဖော်ပြခဲ့ပါတယ်။ကူးစက်မှုမြင့်တက်လာတာကြောင့်တချို့နယ်မြေဒေသတွေမှာတိကျစောင့်ကြည့်ဖို့နေရာတွေအလုံးလောက်မရှိတော့ဘူးလို့ Japan အစိုးရကပြောပါတယ်။မင်းဇူလိုင်လ29ရက်နေ့က American ပြည်ထောင်စု Washington DC
VOA Bengali Bada Tana Laogani, Royinja Adan Lue Sisengu Sardin Tonglina Dene Pi Miao Kebabi, D Sisengani Bangladesh Nangan Coxsux Bazama Shire Kutubalong, Rohinja Doka Deskanga Bibure Drenwe Pin, a to the Pin Bangladesh Bawi Nangan Gada Renwegu, Rohinja Badas Gane Tonglini Rapibare, American Pitazu Ha, Jamni Nangan Ma Deswetare Sita. တောင်နှစ်ထောင်ခန့်ကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်ဒါဟာကာကွယ်ရေးအသုံးစရိတ်ကိစ္စမှာသူ့ခေါ်စီကန်လိုက်နာခြင်းရှိတဲ့နိုင်ငံတစ်ခုမှာအမေရိကန်စစ်တပ်ထားရှိမှုကိုရှင်းချမယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်အတိုင်းလိုက်နာဆောင်ရွက်တာဖြစ်ပါတယ်ကြာတာပရင်းနေနေခင်အစီအစဉ်ကိုနားဆင်ကြကြရပါရှင်ကိုဗစ် 19
This program has come to you from the Voice of America, Washington.